Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ညဖက်9:00နာရီ10:00စီစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းတိုမီတာ24 25 30နဲ့51တို့ကနေတက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။ကျမနန်းလောပါအခုညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားပါပါ
။မင်္ဂလာညချမ်းမာတော်တာရှင်များရှင်ကျမတင်ကြီးထိုက်ပါ။မြောက်ကိုရီးယားနျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ဘုံးကျဲလေယာဉ် V-52 တောင်ကိုရီးယားနိုင်ငံပေါ်မှာဒီကနေ့ပြန်ဝဲခဲ့ပါတယ်။မက္ဆီကိုမူရယာစာ El Chapo ပြန်အဖမ်းမခံရခင်လအတော်ကြာကလေးကဟောလီဝုဒ်တရုတ်ဆောင်မင်းသားကြီးရှောင်ပင်းနဲ့တွေ့ဆုံခဲ့ကြတယ်ဆိုတာကို Rolling Stone မဂ္ဂဇင်းကြီးကမနေ့စနေနေ့ကဖော်ပြလိုက်ပါတယ်။ပြင်သစ်နိုင်ငံကသရော်စာမဂ္ဂဇင်း Charlie Hebdo နဲ့ဂျူးစေးဆိုင်တစ်ခုတို့တိုက်ခတ်ခရမှုတစ်နှစ်ပြည့်နှစ်ပတ်လည်နေ့အဖြစ်ပါရီမြို့တော်မှာဒီကနေ့ကျင်းပနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့နေ့ကိုကိုရဲကောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီဇန်နဝါရီလ12ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံဖွံ့ဖွဲ့နေ့မှာဒေါအောင်ဆန်းစုကြည်မိန့်ခွန်းပြောပါလိမ့်မယ်အဲ့
ဒီတဲ့တင်ဟုတ်တယ်မှန်တယ်ပေါ့အဲ့လားပဲပြောမယ်10မိနစ်ပါကျွန်တော်တို့ကအဲ့ဒီညီလာခံအတွက်ကျွန်တော်ရန်ကုန်နေပြီးတော့ရောက်လာလေကျွန်တော်သိတာကတော့အဲ့ဒီ
NLD ပါတီပြောခွင့်ရသူတူဖြစ်တဲ့ဦးညဝဲမရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါဒီနောက်မှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုတင်ဆက်သွားမှာဖြစ်တယ်လို့ဒုတိယပိုင်းနိုင်ဝဲမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့မြန်မာအရေးသုံးသပ်ချက်မြန်မာပြည်မပေးစာများထူးခြားဆန်းများသတင်းများအစီအစဉ်တွေကိုနားဆင်ရမှာပါခုအရင်ဆုံးတော့တင်းငွေနဲ့ညပိုင်းနောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲကောင်တို့ကပြောပြပေးကြပါအောင်ရှင်
မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ခရီးဝေးပြန်တန်းနိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်တစ်စင်းဒီကနေ့တနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံပေါ်မှာပြန်ဝဲခဲ့ပါတယ်။နျူကလ িয়ার လက်နက်တွေသဲဆောင်နိုင်စွမ်းရှိတဲ့ V-52 ဘုံးကျဲလေယာဉ်ဟာဂွန်းအနီးကအခြေစိုက်စခန်းကိုမပြန်ခင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့နယ်စပ်နဲ့82ကီလိုမီတာအကွာကအိုဆန်လေးတပ်အခြေစိုက်စခန်းပေါ်မှာပြန်ဝဲနေတာကိုတွေ့ခဲ့ကြပါတယ်။ဘုံးကျဲလေယာဉ်ကိုတော့အမေရိကန်နဲ့တောင်ကိုရီးယားတိုက်လေယာဉ်နှစ်စင်းတို့ချန်ရန်ပြန်တန်းခဲ့ပါတယ်။ဘုံးကျဲလေယာဉ်ပြန်တန်းမှုဟာဆိုရင်အမေရိကန်ဘက်ကမဟာမိတ်တွေဖြစ်တဲ့တောင်ကိုရီးယား၊ဂျပန်နဲ့အမိမြေအမေရိကန်ပြည်ထောင်စုကိုခိုင်ခိုင်မာမာကာကွယ်သွားမယ်ဆိုတာကိုပြသတာပဲဖြစ်တယ်လို့အမေရိကန်ပစိဖိတ်ဒေသဆိုင်ရာတပ်မှူးကြီးရေတပ်ဗိုလ်ချုပ်ကြီး Harry B. Harris Jr. ကကြေညာချက်ထဲမှာပြောဆိုထားပါတယ်။မြောက်ကိုရီးယားနိုင်ငံကတတိယမြောက်နျူကလ িয়ার စမ်းသပ်ခဲ့ခြင်း2013ခုနှစ်တုန်းကလည်းအမေရိကန်တို့ကခီးရှေပြန်တန်းနိုင်တဲ့ဘုံးကျဲလေယာဉ်တစ်စင်းတောင်ကိုရီးယားနိုင်ငံကိုဆေးလွတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကဟိုက်ဒရိုဂျင်ဘုံးလို့ပြောဆိုတဲ့ဘုံးကိုစမ်းသပ်တာကိုကာကွယ်ပြောဆိုတဲ့အနေနဲ့မြောက်ကိုရီးယားကောင်ဆောင်ကင်ချိုအုံးကအချုပ်အခြာအာဏာပိုင်နိုင်ငံတစ်ခုရဲ့တရားဝင်အခွင့်အရေးတရားဖြစ်ပြီးဝေဖန်စရာမရှိတဲ့မျှတတဲ့လုပ်ရဖြစ်တယ်လို့ပြည်သူ့တပ်မတော်ဆိုင်ရာဝန်ကြီးဌာနမှမိန့်ခွန်းပြောစင်မှာထည့်သွင်းပြောဆိုခဲ့ပြီးနိုင်ရီပိုင်အကြဒီကနေ့တနင်္ဂနွေနေ့မှာပဲအမေရိကန်ဘုံးကျဲလေယာဉ် V-52 ပြန်တန်းခဲ့တာဖြစ်ပါတယ်ရှင
်။အမေရိကန်ရုပ်ရှင်မင်းသားရှောင်ပင်းဟာနာမည်ကျော်မက္ကဆီကိုမူရယာစာဂျက်ကွင်း El Chapo Guzman ပြန်ပြီးအဖမ်းမခံရခင်လအတော်ကြာခဲ့ကမက္ကဆီကန်နိုင်ငံမှာသွားပြီးတွေ့ဆုံခဲ့တာပါတယ်။ Guzman ကိုမက္ကဆီကိုအာဏာပိုင်တွေကပြန်ဖမ်းလိုက်ပြီးနောက်တည့်ရက်ပြီးခဲ့တဲ့စနေနေ့နောက်ပိုင်းက Rolling Stone Magazine ရဲ့ website မှာသူတို့နှစ်ယောက်ရဲ့တွေ့ဆုံမေးမြန်းခန်းကိုဖော်ပြထားပါတယ်။မင်းသားရှောင်ပင်းနဲ့တွေ့ဆုံစမှာ Guzman ဟာသူ့အနေနဲ့ heroin methamphetamine cocaine နဲ့ဆေးကြောက်တွေကိုကဘာပေါ်ကဘယ်သူမှမစိုးပို့ပြီးရောင်းဝယ်ဖောက်ကားခဲ့တယ်လို့သူ့မှာရင်ငုတ်တင်မောလေရင်ကုန်တင်ကားတွေနဲ့လှေတွေပါဝင်တဲ့တပ်ဖွဲ့တွေရှိတယ်လို့လည်းပြောခဲ့ပါတယ်။ Guzman ဟာသူ့လုပ်ခဲ့တာတွေအတွက်လုံးဝနောင်တမရတဲ့ပုံစံမျိုးပဲလို့ရှောင်ပင်းကပြောပါတယ်။ Guzman ဟာသူ့ရဲ့မူရစီမောင်ခိုရောင်းဝယ်မှုနဲ့ပတ်သက်လို့တုံးဆက်မှုရှိရင်ရောင်းဝယ်ဖောက်ကားမှုရှိလာတာဖြစ်တယ်။တုံးဆက်မှုဟာတနေချာကြီးလာတာတဲ့အတွက်ပို့ပြီးရောင်းလာရတာဖြစ်တယ်လို့သူကပြောပါရယ်ဂော့စမန်ဟာပြီးခဲ့တဲ့14နှစ်အတွင်းဒုတိယအကြိမ်ထောင်ပေါက်ပြေးမှုအဖြစ်ပြီးခဲ့တဲ့ဇူလိုင်လကသူ့ရဲ့ထောင်အကျဉ်းခန်းထဲကနေအနီးရှိရွာတစ်ရွာကို15ကီလိုမီတာအရှည်ရှိတဲ့ဥမင်လိုင်ကောင်းတူပြီးအောင်မြင်မြင်ထွက်ပြေးလွတ်မြောက်ခဲ့တာဖြစ်ပါတယ်
ပြင်သစ်နိုင်ငံမှာပြီးခဲ့တဲ့နှစ်ဇန်နဝါရီလကသရော်စာမဂ္ဂဇင်း Charlie Hebdo နဲ့ Juice ဈေးဆိုင်တစ်ခုကိုဂျီဟတ်တိုက်ခတ်ရေးတပ်နက်သမားတွေရဲ့တိုက်ခတ်ခံရမှုကြောင့်လူ18ဦးသေဆုံးခဲ့ရမှုအတွက်နှစ်ပတ်လည်အောက်မေ့သတိရခြင်းအထိအမှတ်ဖြစ်နေထောင်နဲ့ချီတဲ့လူတွေပါရီမြို့တော်မှာဒီကနေ့တနင်္ဂနွေနေ့မှာစုဝေးခဲ့ကြပါတယ် လူပေါင်း130သေဆုံးခဲ့ရတဲ့ပြီးခဲ့တဲ့နိုဝင်ဘာလပါရီမြို့တော်ကနေရာတချို့မွတ်စလင်အစွန်းရောက်တွေတိုက်ခိုက်ခံရမှုအတွက်လဲဒီကနေ့တနင်္ဂနွေနေ့အောက်မေ့သတိရအခမ်းအနားတွေကျင်းပခဲ့ပါတယ်အဲ့ဒီအချိန်ကဆာလို့ပြင်သစ်နိုင်ငံမှာရေးပေါ်ကြီးညာထားပြီးဗလီ၃ခုတို့ဟာလည်းဖျားဝိပြုသူတွေကိုအစွန်းရောက်အောင်တင် जा ပေးနေတယ်လို့ယူဆပြီးပိတ်ပင်ခဲ့ပါတယ်ပြင်သစ်သမ္မတဖရန်ဆွာအော်လွန်နဲ့ပါရီမြို့တော်ဝင်အန်ဟီဒယ်ဂိုတို့လည်းဒီကနေ့ Place de la République ယင်ပြင်မှာကျင်းပတဲ့အောက်မေ့သတိရအခမ်းအနားတွေကိုထည့်ရောက်ခဲ့ကြပါတယ်ရှင်
ဒီဇင်နိုင်ငံက၃နှစ်ကျော်ကြာကာလအတွင်းပထမဆုံးအကြိမ်ဖြစ်လွှတ်တော်စည်းဝေးကိုဒီကနေ့တနင်္ဂနွေနေ့မှာစတင်ကျင်းပနေပါတယ်သမရအဗ်ဒယ်ဖာတာ LCC ထုတ်ပြန်ထားတဲ့ယာနဲ့ချီတဲ့အမိန့်တွေကိုအတည်ပြုပေးဖို့ဒါမှမဟုတ်ဥပဒေတွေကိုပယ်ဖျက်ဖို့အတွက်လွတ်တော်မှာ15ရက်အချိန်ရှိပါတယ်သမရဟောင်းမိုဟာမက်မော်စီလက်ထက်တုန်းကမွတ်စလင်ညီကိုရောများအဖွဲ့ကြီးစိုးတဲ့ဒီမိုကရေစီနီးကြရွေးကောက်ကံလွတ်တော်ကိုတရားရုံးကဖျက်သိမ်းလိုက်တဲ့2012ခုနှစ်ကတည်းကအီဂျစ်နိုင်ငံမှာလွတ်တော်မရှိဖြစ်နေတာပါသမရဟောင်းမော်စီကိုယာဒူးကဖြုတ်ချပြီးနောက်သူ့ကိုဖမ်းဆီးပြီးမွတ်စလင်ညီကိုရောများအဖွဲ့ကိုမတရားသိမ်းကျင်ညာခဲ့တဲ့အထိဖြစ်စေခဲ့တဲ့စစ်အာဏာသိမ်းမှုနောက်ပိုင်း2014ခုနှစ်မှာအီဂျစ်စစ်တပ်အကြီးအကဲဟောင်းအဗ်ဒယ်ဖာတာ LCC ကသမရယာဒူးရရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်လွှတ်တော်ရွေးကောက်ပွဲတွေမှာတော့မဲထည့်သူအရေးအတွက်နေပါခဲ့ပါတယ်။ရွေးကောက်ခံရသူအများစုကလက်ရှိသမရ CC နဲ့ဘာသာရေးကင်းလွတ်တဲ့သူ့ရဲ့မူဝါဒတွေကိုထောက်ခံသူတွေဖြစ်ကြပါတယ်။သမရကိုဆွဆွဲပစ်တင်ခွင့်ဒါမှမဟုတ်ရွေးကောက်ပွဲသစ်တွေစောပြီးကျင်းပဖို့တောင်းဆိုခွင့်အာဏာလွှတ်တော်အမတ်တွေကိုအနှင်းထားတဲ့အခြေခံဥပဒေသစ်ကို2014ခုနှစ်မှာအတည်ပြုခဲ့ပြီးချိန်ကစလို့ပထမဆုံးချိန်လွှတ်တော်သစ်ကိုရွေးကောက်တဲ့မြောက်ဖွဲ့စည်းခဲ့တာလည်းဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြန်လည်အားဖြည့်တဲ့အနေနဲ့လာမယ့်တနင်္လာနေ့မှာ၄နိုင်ငံဆွေးနွေးပွဲတစ်ခုကိုပါကစ္စတန်ကကျင်းပဖို့စီစဉ်နေပါတယ်။ဆွေးနွေးပွဲမှာတော့အာဖဂန်နစ္စတန်တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့တက်ရောက်မှာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံအစ္စတန်ဘူးမြို့တော်ကဆွေးနွေးပွဲကိုတက်ရောက်မဲ့ကိုယ်စားလှယ်တွေကငြိမ်းချမ်းရေးဆွေးနွေးပွဲအတွက်လမ်းပြမြေပုံတစ်ခုကိုဆွေးနွေးကြမှာဖြစ်တယ်လို့အာဖဂန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရအာမက်ရှိတ်မူစတနီကမနေ့စနေနေ့ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကပါကစ္စတန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးရာဟီရှာရစ်အာဖဂန်နစ္စတန်မြို့တော်ကာဘူးကိုလာရောက်ခဲ့စဉ်ခီးစဉ်အတွင်းအခုဆွေးနွေးပွဲကျင်းပဖို့သဘောတူခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံဟာတာလီဘန်အပေါ်ဩဇာညောင်းတယ်လို့ယူဆခံထားရပေမဲ့အာဖဂန်နဲ့ဆက်ဆံရေးမှာတော့လက်တလောလာပိုင်းတွေအတွင်းတင်းမာမှုတွေရှိနေတာဖြစ်ပါတယ်။
UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းစီစဉ်ကနေတနင်္ဂနွေနေ့ညချမ်းမြန်မာနဲ့ဒေသတွင်သတင်းတွေဆက်ပြီးကြီးညာပေးနေပါတယ်ရှင်။ဒီကနေ့2016ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့ကရင်တက္ကသိုလ် 2955 ခုနှစ်ပြာဒိုလာဆန်းတရက်ကရင်အမျိုးသားနှစ်သက်ကူနေ့ဖြစ်ပါတယ်။ကရင်ပြည်နယ်ဖန်အံမြို့မှာကျင်းပတဲ့ကရင်နှစ်သက်ကူပွဲတော်မှာတော့သမရဦးသိန်းစိန်တက်ရောက်နေပြီး KNU ကရင်အမျိုးသားအစည်းအရုံးဥက္ကဋ္ဌမူတူးဆေးဖို့နဲ့ဖန်မြုတ်ကနှစ်သက်ကူပွဲတော်မှာတွေ့ဆုံခဲ့တဲ့ပုံတွေကိုလည်းပြန်ချိုက်ဝင်ကြီးဦးရထွတ်ကသူ့ရဲ့လူမှုကွန်ရက်အစာမျက်နှာမှာတင်ထားပါတယ်။အစိုးရတဲ့ဖွဲ့စည်းမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒေါက်တာဆန်းစုကြည်လည်းကရင်အမျိုးသားနှစ်သက်ကူနေ့အထိမ်းအမှတ်တဝန်လှပေးပို့ခဲ့ပါတယ်။မကြာခင်ပေါ်ပေါက်လာမဲ့နိုင်ငံရေးအခြေအနေသင်းနဲ့လာရောညီတွေရှိမဲ့နိုင်ငံရေးအမြင်သစ်အတွက်အားလုံးပြင်ဆင်ထားကြရမယ်လို့ဒေါက်တာဆန်းစုကြည်ကနှစ်သက်ကူတဝန်လှမှာထည့်သွင်းရေးသားထားပါတယ်။ငင်းချင်ရေးကိစ္စကိုသူမရဲ့တဝန်လှထဲမှာအလေးနဲ့ထည့်သွင်းထားပြီးတိုင်းရင်းသားတို့ရဲ့ရပိုင်ခွင့်တွေကိုအာမခံမဲ့နိုင်ငံရေးစနစ်အပေါ်အခြေခံတဲ့ငင်းချင်ရေးတည်ဆောက်နိုင်ဖို့စီးလုံးညီညွတ်ဖို့ကအဓိကလိုအပ်ချက်ဖြစ်တယ်လို့လည်းဒေါက်အောင်ဆန်းစုကြည်ကတဝန်လှမှာထည့်သွင်းရေးသားထားပါတယ်ရှင်
အင်ဒိုနီးရှားနိုင်ငံရဲ့အငင်းပွားပွဲမွတ်စလင်တရားဟောဆရာအဘူဘကာဘရှီယာဟာထောင်ဒဏ်15နှစ်ချမှတ်ခံထားရတဲ့အတွက်လာမယ့်ဇန်နဝါရီလ12ရက်နေ့မှာတရားရုံးမှာလာပြီးအယူခံဝင်မှာဖြစ်ပါတယ်။ဘက်ရှီယာဟာဘာလီကျွန်းဘုံခွဲတိုက်ခိုက်ခံရမှုနဲ့အင်ဒိုနီးရှားနိုင်ငံမှာဖြစ်ပွားခဲ့တဲ့အခြားတိုက်ခိုက်မှုတွေအတွက်အပြစ်တင်ခံထားရတဲ့ဂျမီးယာအစ္စလာမီယာအရှိတောင်အာရှဆွတ်သွေးကြအဖွဲ့ကိုစိတ်သက်ရေရာရာဦးဆောင်မှုပေးခဲ့တယ်လို့အနောက်နိုင်ငံတွေနဲ့ဒေသရင်းစုံစမ်းထောက်လှမ်းရေးတာဝန်ရှိသူတွေကဆက်စွဲခံထားသူဖြစ်ပါတယ်။ဘက်ရှီယာဟာ2002ခုနှစ်ကလူ202ဦးသေဆုံးစေခဲ့တဲ့ဘာလီကျွန်းဘုံခွဲတိုက်ခိုက်မှုကိုအဓိကကြိုးကင်သူဖြစ်တယ်လို့အဲ့တိုက်ခိုက်မှုတွေ ြစ်ဒဏ်ချမှတ်ခံထားရတဲ့အလီအမရန်ကဆွဆွဲထားပါတယ်။ဘာလီကျွန်းအပန်းဖြေကျွန်းမှာဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုမှာပါဝင်ပတ်သက်မှုအတွက်ပြစ်ဒဏ်ချခံခဲ့ရကအနေပြန်လည်လွတ်မြောက်လာပြီးလများစွာအကြာ2006ခုနှစ်ဒီဇင်ဘာမှာသူ့ကိုတရားရုံးချုပ်ကနေအမှုကိုပယ်ဖျက်ပေးခဲ့တာဖြစ်ပါတယ်။သူဟာဘာလီကျွန်းတိုက်ခိုက်မှုအတွက်လ30ကြာထောင်ဒဏ်ချမှတ်ခံခဲ့ရပြီး26လပဲပြစ်ဒဏ်ချခံပြီးပြန်လည်လွတ်မြောက်လာခဲ့တဲ့နောက်နိုင်ငံတော်သမ္မတကိုလှုပ်ကြံမှုစ조사တဲ့အုပ်စုတစ်ခုမှာပါဝင်ပတ်သက်မှုအတွက်2011ခုနှစ်မှာထောင်ဒဏ်15နှစ်ထပ်ပြီးချမှတ်ခံခဲ့ရတာဖြစ်ပါတယ
်။တရုတ်နိုင်ငံအနောက်ပိုင်းကအကြမ်းဖက်တင်းမာမှုတွေရှိနေတဲ့ရှင်ကျန်းနယ်ကတိုင်းရင်းသားလူနည်းစုចောင်းသားတွေကိုအရေးအတွက်ပို့တိုးပြီးနှစ်စဉ်ចောင်းအပ်လက်ခံဖို့တရုတ်တက္ကသိုလ်တွေကသဘောတူလိုက်ပြီးဖြစ်ပါတယ်။လက်ရှိနှစ်စဉ် 6,800 ပဲလက်ခံနေရကနေလာမယ့် 2020 ပြည်နှစ်မှာကျောင်းသား 1,000 အထိတိုးပြီးကျောင်းဝင်ခွင့်လက်ခံမှာဖြစ်ပါတယ်။ပညာရေးဝန်ကြီးဌာနနဲ့တိုင်းရင်းသားရေးရာဗဟိုကော်မရှင်တို့ဥဆောင်ချင်ပါတဲ့ပညာရေးညီလာခံမှာဒီသတင်းပတ်ကုံမှာပဲဒီအစီအစဉ်တွေကိုရေးဆွဲခဲ့ကြတာဖြစ်တယ်လို့နိုင်ငံပိုင်ရှင်းဟွာသတင်းအေဂျင်စီကဒီကနေ့ဖော်ပြပါတယ်။လူနည်းစုမွတ်စလင်ဝီဂါရီရဲ့ဌာနရှင်ချန်းကကျောင်းသားတွေကိုအရေးအထွတ်ပို့ပြီးလက်ခံဖို့သဘောတူညီချက်ကိုတော့ကောလိန်နဲ့တက္ကသိုလ်323ခုတို့ကလက်မှတ်ရေးထိုးခဲ့ကြတယ်လို့လည်းသတင်းမှာဖော်ပြပါဗျ
။စနေနေ့ကဖွင့်တဲ့စုရေးတန်း900ကျော်အမေရိကန်ပါဝါဘောအောင်မာလီတီကိုဘယ်သူမှမပေါက်တာကြောင့်လက်ရှိမှာကိုယ်ရဲ့မယုံနိုင်စရာကောင်းလာအောင်များပြားနေပြီးသားစုချင်းငွေဟာထက်တိုးပြီးဒေါ်လာ10,000ကျော်ထိဖြစ်သွားမယ်လို့ခန့်မှန်းထားပါဗျ။ထိဖွင့်ပွဲကိုစီမံခန့်ခွဲတဲ့ပြည်နယ်ပေါင်းစုံထိအသင်းရဲ့အဆိုအရဒေါ်လာ 946.8 တက်သမ8တန်းရှိတဲ့ဒီထီစုကိုပေါက်ဖို့ဆိုတာဖြစ်နိုင်ချေအကျိန်992တန်း2တက်သမ2တန်းမှာတစ်ကျိန်ပဲရှိတယ်လို့ဆိုပါတယ် Direct from Washington The
Voice of America The VOA သတင်းကနေညပိုင်းနောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲကောင်တို့ကပြောပြပေးသွားတာပါရှင်ခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်ပေးပါမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတဲ့အခါထောင်ဆန်းစုကြည်အဖွဲ့မိန်ခွန်းပြောမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကရောမြန်မာငြိမ်းချမ်းရေးစင်တာကပါအတည်ပြုပြောဆိုပါရယ်သမရဦးသိန်းစိန်နဲ့စစ်ဘက်ထိတ်တန်းကောင်းဆောင်သူဦးလေးမိန်ခွန်းပြောမယ်ဒီညီလာခံဟာတနိုင်ကလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးတဘောသူစာချုပ် NCA ကိုလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေအတွက်ပထမဆုံးအကြိမ်ကျင်းပတဲ့ညီလာခံလည်းဖြစ်ပါရယ်အပြည့်စုံကိုကျွန်မကပဲဆက်သွယ်မေးမြန်းချပါရယ်ရှင်ဇန်နဝါရီလ12ရက်နေ့မှာကျင်းပမယ့်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနေပြည်တော်မှာကျင်းပမှာဖြစ်ပြီးထောင်အောင်ဆန်းစုကြည်အဖွဲ့မိန်ခွန်းပြောမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရသူတူဖြစ်တဲ့ဦးညာဝင်းက VOA ကိုအတည်ပြုပြောဆိုပါရစေ။အဲ
့ဒီသတင်းဟုတ်တယ်မှန်တယ်ပေါ့အဲ့ဒါပဲပြောနေ။10မိနစ်ပါ။ကျွန်တော်တို့ကအဲ့ဒီညီလာခံအတွက်ကျွန်တော်ရန်ကုန်နေပြည်တော်ရောက်လာလေ။ကျွန်တော်သိတာကတော့အဲ့ဒီမိန်ခွန်းပြောတဲ့တဲမှာသမရပါမယ်။နောက်လွတ်တော်ဥဒ္ဓရီပါမယ်။ကျွန်တော်တိတိကျကျမဟုတ်တော့ကျွန်တော်ကြားတာလေးပြောနေ
ခုလိုငြိမ်းချမ်းရေးညီလာခံကိုဒေါအောင်ဆန်းစုကြည်တက်ရောက်မိန့်ခွန်းပြောမဲ့ကိစ္စနဲ့ပတ်သက်လို့မြန်မာငြိမ်းချမ်းရေးစင်တာ MPC ကအကြီးတန်းအကြံပေးဦးလာမောင်ရွှေကို VOA ကအမေများရမှာတော့သူကအခုလိုပြောပါရယ
်အမေကြီးပါတီများခကြတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ပြောဖို့ရှိရယ်ပြီးရင်တော့တန်းသားလေးခကြတဲ့ပကြည်ကြီးဘုရားရှင်ပြောနိုင်မှုဆိုရင်စင်နေရရှိတော့ဒီသူတို့တွေနဲ့ချိုးချိုးမခေါ်ဆက်ကြတာကိုနောက်ပြောပြီးဖို့ဆိုတာမျိုးဒီလိုမှာတကယ်လို့စနေတာရှိပါလားအဲ့တော့ဒီစနေပုံမှာတော့ဒီလိုမျိုးပြောလို့ကြည့်ပြပါတဲ့ဟာပေါ်မှာကျွန်တော်တို့နိုင်ငံရဲ့အရေးကြီးတယ်ပေါ့လေဒီနိုင်ငံရေးကအရေးကြီးတဲ့လူတွေအားလုံးကပြောတယ်ဆိုတာကတော့သူတို့ရဲ့သဘောထားတွေနဲ့ဒီနိုင်ငံရေးဖြစ်စဉ်တွေကိုရှေ့ကိုဆက်ပြီးတော့ကျွန်တော်တို့တွားနိုင်ဖို့အတွက်တော့ပို့ပြီးတော့တဘာဝလည်းကြားတယ်ပေါ့လေအတိတ်တည်းရှိတဲ့အကျိုးလည်းရှိတယ်ဆိုတော့ကျွန်တော်မြင်တယ်ဗျ
ညီလာခံတက်ရောက်ဖို့အပြစ်ခတ်ရစဲရေး NCA စာချုပ်မှာလက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့လက်နက်ကင်တပ်ဖွဲ့တွေကိုဖိတ်ကြားခဲ့ရမှာတော့အဖွဲ့၃ဖွဲ့အကြောင်းပြန်ကြားခဲ့ပြီးထိထဲမှာနာကအဖွဲ့ကတော့တက်ရောက်မယ်လို့အကြောင်းပြန်တယ်လို့ SSPP ရှမ်းပြည်မြောက်ပိုင်းတပ်မတော်ကတော့မအားလတ်တာကြောင့်မတက်ရောက်နိုင်ကြောင်းနဲ့ KIO တပ်ဖွဲ့တွေကတော့ NCA လက်မှတ်မရေးထိုးရသေးတဲ့အတွက်တက်ရောက်နိုင်မှာမဟုတ်ဘူးလို့အကြောင်းပြန်တဲ့အကြောင်းဦးလမောင်ရွှေက VOA ကိုပြောပါရယ်မြန်မာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တို့ကြားလက်တလောတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာကြောင့်လည်းUNFC ခေါ်ညညွတ်တော်တိုင်းရင်းသားများဖက်ဒရယ်ကောင်စီကလည်းပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုမတက်ရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီညီလာခံကိုဂျပန်နိုင်ငံနဲ့တရုတ်နိုင်ငံကအထူးကိုယ်စားလှယ်တက်ရောက်ကြမှာဖြစ်တယ်လို့ကုလသမဂ္ဂဖက်ကတော့အထူးကိုယ်စားလှယ်မစ္စတာ BJ နမ်ဘီယာတက်ရောက်မှာဖြစ်ပါတယ်။ဒီပွဲကိုဆွေးနွေးဖက်တွေအဖြစ်88ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဦးကုကိုကြီးနဲ့ကိုမြအေရိုးကိုလည်းဖိတ်ကြားခဲ့တယ်လို့ဆိုပါတယ်။ ညီလာခံအဖွဲ့မိန်ခွန်းကိုနိုင်ငံတော်သမ္မတဦးသိန်းစိန်မိန်ခွန်းပြောကြားမှာဖြစ်တယ်လို့ကာကွယ်ရေးဦးစီးချုပ်သို့မဟုတ်တမရော်ဖက်ကကုစလေတယောက်ယောက်ကတယောက်မိန်ခွန်းပြောမှာလည်းဖြစ်ပါတယ်VOA မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအလဲပါဇန်နဝါရီလ12ရက်နေ့မှာကျင်းပမဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာနိုင်ငံရေးဆွေးနွေးပွဲတွေအတွက်မူပေါင်းတွေချမှတ်ဖို့တင့်တော်တဲ့အချိန်မှာကျင်းပတဲ့ညီလာခံဖြစ်တယ်လို့ညီလာခံကိုအကြံပေးတဦးအဖြစ်တက်ရောက်မဲ့ပအုပ်တိုင်းရင်းသားကောင်ဆောင်တဦးဖြစ်သူဦးခွန်အုပ်ကာကပြောပါတယ်။ဒီညီလာခံနဲ့ပတ်သက်ပြီးဝေဖန်ပြောဆိုတာတွေလည်းရှိနေချိန်မှာပဲသူကအခုလိုပြောတာပါဥက္ခွန်အောက်ကားကိုဒီသတင်းပတ်မြမဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာကိုသိန်းထက်ဦးကဆက်သွယ်မေးမြန်းချပါရစေရှင
်။ဇန်နဝါရီလ12ရက်နေ့နေပြည်တော်မှာကျင်းပဖို့စီစဉ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကို UNFCCC ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကအဖွဲ့ဝင်တွေတက်ရောက်မှာမဟုတ်ဘူးဆိုပြီး UNFCCC ခေါင်းဆောင်တွေကပြောဆိုနေပါတယ်တနင်္ဂနွေလို့အပြစ်ကက်ရဲ့စေရေးသဘောတူညီချက်မှာလက်မှတ်မထိုးသေးတဲ့ဒိုင်ယန်သာလက်နက်ကင်အဖွဲ့တွေမပါပဲညီလာခံကျင်းပမဲ့အခြေအနေဖြစ်တာကြောင့်ငင်းချမ်းရေးအတွက်ရလက်ကောင်းတွေဖြစ်ပါမလားစိုးရိမ်မကင်းဖြစ်မိတဲ့အကြောင်းဒိုင်ယန်သာခေါင်းဆောင်တချို့ကပြောဆိုပါတယ်အရက်ဖွဲ့အဖွဲ့အစည်းတွေကလည်းဒီပြည်ထောင်စုငင်းချမ်းရေးညီလာခံဟာနောင်တက်လာမဲ့ရွေးကောက်ပွဲအနိုင်ရဆိုးရတဲ့လက်ထက်မှာအကြက်ဒဲတွေပေါ်လာအောင်နိုင်ငံရေးမူပေါင်းတွေနဲ့တင်းကျပ်ဖိအားပေးသလိုဖြစ်နိုင်တဲ့ဆိုပြီးဝေဖန်မှုတွေရှိနေပါတယ်တချို့နဲ့ပါတိုင်းရင်းသားဒေသတို့မှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်ဒီအခြေအနေတွေကိုလည်းထည့်သွင်းစဉ်းစားဖို့အကြံပေးကြပါလိမ့်။ဒါပေမဲ့လည်းညီလာခံကိုအကြံပေးတရားဖြစ်တဲ့အောင်မဲ့ပို့တိုင်းရင်းသားခေါင်းဆောင်တူဖြစ်သူဗိုလ်မှူးကြီးခိုးကာကတော့ဒီညီလာခံဟာနိုင်ငံရေးဆွေးနွေးပွဲတွေပေါ်လာရေးမူပေါင်းတွေချမှတ်ဖို့အတွက်အချိန်ကာအားဖြင့်တင့်တော်တဲ့အချိန်မှာကျင်းပတဲ့ညီလာခံလို့သူမြင်တဲ့အကြောင်းပြောပါလိမ့်။ညီလာခံကျင်းပတဲ့အချိန်ဟာအချိန်ကာအားဖြင့်မစိုးဘူးလားဆိုတဲ့မေးခွန်းကိုသူကအခုလိုစပြီးဖြေပါတယ်
ကျွန်တော်အမြင်ကတော့အစောသေးတယ်ဆိုတာတော့မဟုတ်ဘူးလို့မြင်တယ်။စချင်းတံပြီးတော့မြင်တယ်။ဘာကြောင့်လဲဆိုတော့လက်ရှိဗမာကြီးဦးသိန်းစိန်ကဒီလုပ်ငန်းတွေအတွက်ကြိုးပမ်းလာတာ၄နှစ်၅နှစ်ကျော်ရောက်ပြီ။အဲ့လိုရောက်တဲ့အခါကျတော့ကျွန်တော်တို့ NCA မှာသဘောတူထားတဲ့လမ်းပြအမြင်ပုံရဆိုရင်အဆင့်ပြင့်ဖြစ်တဲ့ NCA လက်မှတ်ထိုးပြီ။ဒီအဆင့်ကိုကျော်ပြပြီးတဲ့နောက်မှာကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းရေးဆွဲဖို့လိုပဲမူပေါင်းအဆင့်ကိုလည်းကျော်ဖြတ်ပြီးတဲ့အတွက်အခုအဆင့်3နဲ့အဆင့်4ကိုတပြိုင်တည်းအထမ်းဆောင်ဖို့လိုပါတယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့အဆင့်3ဆိုတာကနိုင်ငံရေးလောက်ပြမျိုးပုံနဲ့မှပါတဲ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲအတွက်မူပေါင်းရေးဆွဲခြင်းဆိုတဲ့အဆင့်ကိုကျော်ပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးပွဲနဲ့အဆင့်ဖြင့်ကျင်းပခြင်းတာတစ်ခုရှိတယ်။အဲ့ဒါကတော့ကျွန်တော်တို့အပီနက်စ်မှာကိုလူမျိုးလိုက်ဟာနောက်ပြီး issue လိုက်မှာဒီနိုင်ငံရေးဆွေးနွေးပွဲဆင်းရဲကျင်းပတာနဲ့တပြိုင်တည်းထဲမှာပဲဒီဆင်းပြိုင်ပေါ့ကျွန်တော်တို့ဒီအဆင့်လေးဖြစ်တဲ့ပြည်သူ့ငြိမ်းချမ်းရေးညီလာခံကိုလည်းပဲဟောစတင်ခေါ်ယူဖို့အလိုလာတယ်ဆိုတာတွေ့ရတယ
်ဟုတ်ကဲ့ခင်ဗျာ
ဥစ္စာမှာတော့ဖတ်ကြည့်ရင်စတင်ခေါ်ယူတယ်ဗျတော့ဒါကအကျိမ့်နဲ့ဆွေးနွေးရတဲ့ဟာအဆင့်မဟုတ်ဘူးပဲနဲ့နိုင်ငံရေးဆွေးနွေးပွဲဖြစ်မြောက်ဖို့အတွက်ဒီတရားဝင်ဒီ foundation ချပေးတဲ့ဖွင့်ပွဲအဆင့်ရှိမယ်လို့ကျွန်တော်ယူဆတယ်ဗျဒီဖွင့်ပွဲကတော့အချိန်မဖော်ဘူးလို့ယူဆပါတ
ယ်။ဒါပေမဲ့လည်းလောလောဆယ်မှာရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်တဲမှာတိုက်ပွဲတွေဖြစ်နေတယ်ဆိုတဲ့သတင်းမျိုးတွေလည်းကျွန်တော်ရပါတယ်ခင်ဗျာ။အဲ့တော့ဒီလိုတိုက်ပွဲတွေဖြစ်နေတာကြောင့်နိုင်ငံရေးမူပေါင်းတွေစပြီးတော့ဆွေးနွေးတာဆောရဲဆိုပြီးတော့တချို့ရပ်ဖက်ဖွဲ့စည်းတွေကဝေဖန်တာမျိုးတွေပါ။ကျန်တဲ့တိုင်းရင်းသားဖွဲ့တွေနဲ့လက်နက်ကိုင်လှုပ်ရှားမှုတွေရှိနေတဲ့အချိန်မှာနိုင်ငံရေးဆွေးနွေးပွဲကအောင်မြင်မှာမလားခင်ဗျာ။နိုင်ငံရေးရဆွေးနွေးဖို့အခွင့်အခါကောင်းဖြစ်ပါမလားခင်ဗျာ။
နိုင်ငံရေးဆွေးနွေးပွဲကမဟုတ်မရောက်သေးဘူးခင်ဗျာ။အဲ့ဒီနိုင်ငံရေးဆွေးနွေးပွဲပြုလုပ်နိုင်အောင်ဖောင်ဒေးရှင်းချတဲ့ပွဲအဆင့်ပဲရှိတယ်ခင်ဗျ။ဘာကြောင့်လဲဆိုတော့ဟိုလက်ရှိကြက်ထွက်ခွာပြီးတော့အနာလွှဲပြောင်းတော့မဲ့အစိုးရအနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေမဖြစ်မနေတိုင်းပြည်ရဲ့အနာဂတ်မှာပေါ်ပေါက်လို့ပို့တက်ကသူကဥတည်ချက်ထားတာပေါ့။နိုင်ငံရေးဥတည်ချက်တစ်ခုနဲ့ထားတော့ဒီလက်ရှိအစိုးရမထွက်ခွာခင်မှာနိုင်ငံရေးဆွေးနွေးပွဲအတွက်အုံမြင့်ချခဲ့တယ်ဆိုတာလေးကိုသူကအဓိကလိုချင်တယ်
ဟုတ်ကဲ့ခင်ဗျ
ာဒီချိန်နဲ့တရားလုံးရှိရင်တော့နိုင်ငံရေးဆွေးနွေးပွဲအုံမြင့်ချတာတော့မမှားဘူးသို့တော့အလုံးပါလာပြီးမှနော်တိုက်ပွဲတွေရပြီးမှဆွေးနွေးဖို့ဆိုတော့မှန်တယ်ဒါကြောင့်အခုအုံမြင့်ချပြီးတာနဲ့တကယ်ဆွေးနွေးမဲ့ဝိုင်းဖို့သွားဖို့က3လ6လကြာရင်ပဲကြာပေါ့သို့တော့လည်းအခုအုံမြင့်ချထားတဲ့အဆင့်ကတော့မမှားဘူးလို့တော့ကျွန်တော်တို့တွက်တာပါဗျာ
ဟုတ်ကဲ့တနင်္ဂနွေလုံးအပြစ်ကက်ရဲ့စေရေးစာချုပ် NCA အတွက်ကိုဆွေးနွေးခဲ့ကြတော့တိုင်းသားအဖွဲ့16ဖွဲ့ရှိတယ်လို့ကျွန်တော်နားလည်ပါတယ်ခင်ဗျာ။အဲ့တော့တကယ်တမ်းကျတော့အဖွဲ့10ဖွဲ့ကပဲလက်မှတ်ရေးထိုးတယ်ဆိုတော့ဒါ90ရာခိုင်နှုန်း50ရာခိုင်နှုန်းပဲအောင်မြင်မှုရှိတယ်လို့လောလောဆယ်သတ်မှတ်နိုင်မယ်ထင်ပါတယ်။အဲ့တော့အခုကနိုင်ငံရေးဆွေးနွေးပွဲတွေစဖို့အစပြုသတ်မှတ်တယ်ဆိုရင်တော့မှကျန်တဲ့တိုင်းသားအဖွဲ့တွေပါလာဖို့အတွက်ကဘာအဓိကအဟန္တာဖြစ်နေလို့ပါလဲခင်ဗျာ။
အဲ့ဒါကတော့ကြံခဲ့တဲ့အဖွဲ့တွေကိုပြေခန်းရှင်တွေမေးမှဖြစ်မှာကြ။ဘာကြောင့်ခင်ဗျားတို့မလာသေးလဲဆိုတာသူတို့မှသူတို့ချောင်းပြချက်တွေရှိကြမှာပေါ့ဗျာ။ကျွန်တော်တို့ကတော့ပြောလို့မသင့်တော့ဘူး။သို့တော်လည်းပဲ90ရာခိုင်နှုန်းဆိုတာမှားတယ်ကြ။ဘာကြောင့်လဲဆိုတော့ NCA စာချုပ်မှာပတ္တနာနှစ်ဖက်ပဲရှိတယ်နော်။ဆရာပြတဲ့အတိုင်းသူပတ္တနာပေါ့။သူပတ္တနာ agreement မှာဒီ90ရာခိုင်နှုန်းဖြစ်တဲ့အစိုးရကတိဝါပူပေါင်းဆောင်ရွက်တယ်။အစိုးရဘက်ကဒီကောင်းတော့ဖြစ်ပြီးနိုင်ငံတော်ကြီးကဲတမတော်ကြီးကဲအားလုံးကပါဝင်လက်မှတ်ရေးချိုးတယ်။ဒါကြောင့် NCA က90ရာခိုင်နှုန်းက fully cooperate ပေါ့ဗျာဖြစ်သွားတယ်။သို့တော့ EU ဆိုတဲ့အတိုင်းပါတွေကမှာတော့ကျွန်တော်တို့ဖိတ်ကြားခြင်းခံရတာ15ဖွဲ့ဖြစ်တယ်ကြ။15ဖွဲ့ထဲမှာကျွန်တော်တို့နာဂအဖွဲ့ကတော့ဒီအိန္ဒိယရဲ့ကန့်ကွက်မှုနဲ့တော့မပါနိုင်တဲ့ခါကျတော့14ဖွဲ့ကျန်တယ်။တရားဝင်လက်မှတ်ထိုးပိုင်ခွင့်ရှိတဲ့ဖွဲ့က14ဖွဲ့ကျန်တယ်။ဒီ14ဖွဲ့ထဲမှာတရားဝင်လက်မှတ်ရေးထိုးပိုင်ခွင့်ရှိတဲ့14ဖွဲ့မှာ6ဖွဲ့ကတော့ကျန်နေပြီးတော့10ဖွဲ့ကတော့လက်မှတ်ထိုးတယ်ခင်ဗျ14ဖွဲ့ထိုးရင်တော့ဒီကတော့သူပတ္တနာ complete ဖြစ်တာပေါ့အဲ14ဖွဲ့မှာ6 10ဖွဲ့ထိုးပြီးတော့6ဖွဲ့ကျန်တဲ့ခါကျတော့တိုင်းရင်းသားတွေဘက်ကအစုဖွဲ့မှာဟာသွားတဲ့သဘောမျိုးဖြစ်တယ်ဒါကြောင့်ဒီအပြည့်စုံမဟုတ်သေးဘူးဆိုတာတိုင်းရင်းသားတွေဘက်ကအပြည့်စုံမထိုးပြလို့ကျန်တာဖြစ်တယ်ဒါကြောင့်တိုင်းသားတွေဘက်က14ဖွဲ့မှာ10ဖွဲ့ထိုးတဲ့အတွက်ဒီတိုင်းသားတွေကိုတာ90ခိုင်နှုန်းမှာကျွန်တော်တို့ဟုတ်လား30ခိုင်နှုန်း25ရာခိုင်နှုန်းကပါဝင်လို့ဖြစ်တော့အစိုးရ90ခိုင်နှုန်းပေါင်းရင်ဒီစာချုပ်ရဲ့ခိုင်မာမှုက95ရာခိုင်နှုန်းပြည်သာပေါင်းရှိတယ်ကြ။ဒါကြောင့်စာချုပ်ကဆမြောက်မှုရှိတယ်အာဏာပေးအောင်မှုရှိတယ်ဒီအပေါ်မှာလွတ်တော်ကတခါဆက်ပြီးတော့တည်ပြုဝေးလိုက်တော့တရားဝင်မှုလည်းရသွားတယ်ကြ။ဒါကြောင့်အဲ့ဒီတရားဝင်မှုရတဲ့ပုံမှာမှအခုလိုဒီ foundation ချလာတော့ဗါလို့ဆက်လက်လုပ်ခွင့်ရသွားတာပေါ့ဗျာ legitimacy ရသွားတဲ့ပုံမှာဆက်လုပ်နေတယ်လို့တော့ကျွန်တော်တို့ယူဆတာပေါ့
ဒီနေရာမှာကျွန်တော်တို့ကအခုရွေးကောက်ပွဲပြီးပေါ်လာမဲ့အစိုးရတည်းရဲ့ခန့်ကန့်တာကိုလည်းကျွန်တော်တို့ထည့်ပြီးတော့စဉ်းစားဖို့လိုမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျအဲ့တော့အစိုးရတည်းဖွဲ့စည်းပြီးတဲ့အခါမှာရောအစိုးရတည်းအနေနဲ့သူပြေ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရတဲ့အနေနဲ့ဒီငြိမ်းချမ်းရေးကြိုးပမ်းမှုတိုင်းသားဖွဲ့စည်းတွေနဲ့ငြိမ်းချမ်းရေးရအောင်ကြိုးစားမှုအပေါ်မှာဘယ်လောက်ထိလွှမ်းမိုးမှုရှိမယ်လို့ခန့်မှန်းပါသလဲခင်ဗ
ျကျွန်တော်ထင်တာတော့ဒီအစိုးရတဲ့ပေါ့ဗျာ NLD ရဲ့မူဝါဒကလည်းပဲကျွန်တော်တို့ငြိမ်းချမ်းရေးတော့ကျွန်တော်တို့ဒီဘာပေါ့တိုင်းသားတွေနဲ့ဒီအဖြစ်ခရရငြိမ်းချမ်းရေးဒီဖက်ဒရယ်ပြည်အောင်လို့ပြဆောင်ရေးဆိုတာကိုကျွန်တော်တို့ဥက္ကဋ္ဌကြီးဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောဆိုဟောပြောနေတာကြားတော့ဒါအလားလာကောင်းနေတယ်လို့ကျွန်တော်တက်ချက်ပါတယ်။ဘုဘော်လည်းပဲ technically မှာပါပြပနာရှိတယ်ဆိုတော့ဒီ ceasefire တွေအဆင့်အားလုံးမှာအဆင့်အပေါင်းသိရှိတယ်ဗျာဘာဒီမှာ ceasefire အဆင့်30မှာပြည်နယ်အဆင့်ပြည်ထောင်စုအဆင့်ဆိုတာ by literate ထိုးကြပါတယ်။အခုကျွန်တော်တို့ national level ကြတော့ကျွန်တော်တို့ multi literate ထိုးကြပါတယ်။ဒါကြောင့်ဒီ national level အထိအောင်စေပြီးတဲ့အပေါ်မှာကျွန်တော်တို့ဒီ NCA ရဲ့လမ်းညွှန်ချက်အရကျွန်တော်တို့ကကောင်တယ်ဖော်တဲ့လုပ်ငန်းတွေဆက်လုပ်တဲ့နေရာမှာဒီနောက်ဆုံး UPDJC လို့ခေါ်တဲ့အပေါင်းဖွဲ့အဓိကအပေါင်းဖွဲ့ပါဝင်တဲ့ကော်မတီကအဓိကကြားလာလိုက်တယ်။အဲ့ဒီ UPDJC မှာကထူးခြားတာကမမရေထိုးခြင်းမရှိတဲ့နိုင်ငံရေးပါတီများအစုဖွဲ့ကတရားဝင်ငါ့အနာတူပါဝါတူအချိုးတူပါလာတာဖြစ်တယ်။ဒါကြောင့်ကျွန်တော်တို့တမတော်ရဲ့ဟုတ်လားတမတော်လက်ရှိအစိုးရနဲ့တမတော်ရဲ့နောက်တိုင်းလာအင်အားစုရဲ့နိုင်ငံရေးပါတီကအင်အားစုကအဲ့ဒီကွန်ပျူတာပါလာတဲ့ဆိုင်ကြတော့ဒီနိုင်ငံရေးပါတီကအင်အားစုမှာကအခုအနိုင်ရပါတီကအဓိကခံကဏ္ဍပါ။ဒါကြောင့်ဒီလက်ရှိဒီရေကောက်ပွဲနိုင်တဲ့နိုင်ငံရေးပါတီ NLD နဲ့ပူးပေါင်းပါဝင်မှုမရှိရင်အခုအဆင့်ထိကျွန်တော်ရောက်လာဖို့မလိုဘူးခင်ဗျ။
ဘုံမွေးခွန်ကတော့ဒီလိုယုံကြည်ထားပေမဲ့ NLD ကအစိုးရဖွဲ့စည်းလာတဲ့အခါအစိုးရအနေနဲ့ဒီငြိမ်းချမ်းရေးရဖို့ကိုသူ့ရဲ့ပုံစံသူ့ရဲ့အစီအစဉ်တွေနဲ့လှုပ်လာခဲ့မယ်ဆိုလို့ရှိရင်အခုသမ္မတဦးသိန်းစိန်အစိုးရကကြံနေတဲ့တည်တံ့အတွင်းမှာသူ့နိုင်ငံရေးမူပေါင်းနဲ့ပဲဆက်သွားဖို့လုပ်နေတဲ့အတွက်နောက်အစိုးရတစ်ကချမှတ်ဆောင်ရွက်မယ့်အစီအစဉ်တွေနဲ့ကွဲလွဲချက်တွေရောမဖြစ်နိုင်ဘူးလားခင်ဗျ။
အော်ကျွန်တော်ကြည့်တာတော့အခုရတဲ့မူပေါင်းကဥပိ္ပစိန်အဖွဲ့ရဲ့မူပေါင်းမဟုတ်ဘူးခင်ဗျာဥပိ္ပစိန်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့နဲ့နော်တိုင်းကိုင်ပါတီများဆိုတဲ့အစုအဖွဲ့ပုံဖွဲ့ပေါင်းပြီးတော့တစ်ဖွဲ့ကိုကျွန်တော်တို့ဟို16ရောက်နဲ့အလုံး48ရောက်ပါတဲ့ကော်မတီကနေပြီးတော့သဘောတူထားတဲ့မူပေါင်းဖြစ်နေကြ။ဒါကြောင့်အခုမူပေါင်းမှာကိုကကျွန်တော်တို့ကန့်ကွက်မယ်ဆိုရင်ပြင်ဆင်မယ်ဆိုရင်အဲ့ energy body မှာသူအခွင့်အရေးအပြည့်အဝရှိတယ်ဗျ။ဒါပေမဲ့အခုမူပေါင်းဒီရဲ့ process မှာပူပေါင်းပါဝင်တဲ့အတွက်တကဒီအစိုးရအဟောင်းနဲ့အပြည့်အဝရဲ့ပူပေါင်းပါဝင်မှုပေါ့ဗျာ။အဲ့ဒီဟိုဟာ cooperate လုပ်တဲ့ဟာက coordinate လုပ်တဲ့ဟာကအားကောင်းနေတဲ့ခါကျတော့ဒီ time ပဲဆက်သွားလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ခင်ဗျာ။ဒါကြီးကိုဟိုဟာကလည်းကိုယ်ကိုယ်ဘူးဒီမို့180 degree လှည့်ဖို့ဆိုတော့မဖြစ်နိုင်ဘူးလို့ကျွန်တော်ယူဆတယ်ခင်ဗျာ။
ဟုတ်ကဲ့လမ်းကြောင်းကိုပြောင်းပြန်ပြန်ပြီးတော့သွားဖို့ပြန်လှည့်ဖို့မဟုတ်ရင်တော့မှအရက်ဖွဲ့ဖွဲ့စည်းတချို့ဝေဖန်တာကအခုနိုင်ငံရေးမူပေါင်းတွေကိုအတင်းအကျပ်ဆက်သွားမယ်ဆိုရင်နောင်ဆိုးရသည့်လက်ထက်မှာငင်းချိုင်းရေးလုပ်ငန်းစဉ်တွေလုပ်တဲ့အခါမှာအကျပ်အတဲတွေဖြစ်နိုင်တယ်ဆိုပြီးတော့ဝေဖန်တာမျိုးတွေလည်းရှိပါတယ်ခင်ဗျအဲ့တော့အကျပ်အတဲတွေဖြစ်မယ်လို့ရောဗမူကြီးခွန်ကာတင်နဲ့တွတ်မိပါလားခင်ဗျ
ကျွန်တော်ကြည့်တာတော့မရှိဘူးဗျဘာကြောင့်ဆိုတော့အခုမူပေါင်းကအသေးစိတ်မဖတ်ကြလို့ဗျမူပေါင်းကြီးတုံးကကျွန်တော်မူပေါင်းရအကြီးကြီးတဲ့ပုံမှန်တစ်ခုကပါလဲဆိုတော့ဒီနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတဲ့အချိန်မှာဒီသူ့ဆောင်လာတဲ့အခက်အခဲတွေမဟုတ်ဘူးဒီပြီးတော့ဒီမူပေါင်းကိုဟိုအတူတူပြင်ဆင်သွားမယ်ဆိုတော့ပုံမှန်တစ်ခုထည့်လာတယ်ဗျဒါအစိုးရအသိကဒီမူပေါင်းကိုသူ့ရဲ့ policy နဲ့ကန့်အောင်ပြင်ဆင်ပြီးတော့လုပ်နိုင်တယ်ဆိုတော့ခွင့်လန်းပေးလာတာတစ်ခုနောက်တစ်ခုကအခုဟိုဒီ foundation ချနိုင်တဲ့အဆင့်မှာထားတဲ့မူပေါင်းက very flexible ပဲ။ flexible စတိုင်နဲ့ရေးထားတဲ့မူပေါင်းဖြစ်တဲ့အတွက်နောက်ဆိုရအတွက်အခက်အခဲမရှိဘူးကြလည်းပြကြ။ဒါကြောင့်ဒီ NLD ပါတီနဲ့တော့လည်းကောင်းပါလေ။နောက်အစိုးရတောင်းဝန်ယူမဲ့ပါတီကြီးအနေနဲ့တော့လည်းကောင်း။ဒီအဲ့ဒီပုံမှားတွေအဲ့ဒီပြဋ္ဌာန်းချက်တွေကိုကြည့်ပြီးတော့ဒီမူပေါင်းကိုသဘောတူလိုက်တာဖြစ်တယ်လို့ကျွန်တော်ယူဆရတယ်။ဒါကြောင့်လက်ရှိမာသဘောတူထားပြီးသားအစိုးရဖြစ်လာမဲ့ပါတီကိုယ်တိုင်ကသဘောတူပြီးသားမူပေါင်းနဲ့ဖြစ်တဲ့အတွက်ပြင်ဆင်ပိုင်ခွင့်လည်းဒီမူပေါင်းထဲမှာကိုပဲထည့်ရေးထားတာဖြစ်တဲ့အတွက်အခက်အခဲမရှိဘူးလို့ကျွန်တော်ယူဆတယ
်ဒီပြည်တော်စုငင်းချိုင်းညီလာခံကနေပြီးတော့ခြေခံကောင်းတွေချမှတ်နိုင်မယ်နောက်ပြီးတော့ဂျန်နဲ့တိုင်ရင်သားအဖွဲ့အစည်းတွေပါတိုင်းပြည်လုံးအပြည့်ခက်ရဆဲရေးမှာပါဝင်လာနိုင်မယ်လို့ဗမူကြီးခွန်ကအနေနဲ့အပြည့်အဝယုံကြည်ပါသလားခင်ဗျ
ယုံကြည်တယ်ခင်ဗျပြောကြည့်ရဲဘာကြောင့်လဲဆိုတော့အခု foundation ချလိုက်ပြီးနောက်မှာတကယ်ကိစ္စရတဲ့ကိုထက်တယ်ဝင်ဝင်ဆွေးနွေးမယ်နိုင်ငံဆွေးနွေးပွဲကအစိုးရပြည်လက်ထက်မှာဖြစ်မယ်ကြဒါအဲ့ဒါကဟာလာအခုဖွင့်ပွဲပြီးလို့နောက်3လ6လလာကြရင်လည်းကြာနေတယ်အစိုးရပြည်ဟောလာလုံနိုင်ကိုင်းနိုင်ချိန်နိုင်လက်နိုင်ဖြစ်တဲ့အချိန်ထိပဲစောင့်နိုင်တယ်ပို့တော့အဲ့ဒီအချိန်ကြာရင်တော့အစိုးရပြည်အနေနဲ့ပို့ပြီးတော့ဒီခံနာပြီးတော့ပြည်စုံတဲ့နိုင်ငံဆွေးနွေးပွဲဟာလာဒီအဘိဘေပြေးသွားတဲ့နိုင်ငံချင်းတွေပွဲကိုအဲ့ဒီချိန်မှာမှထိုင်ဆွေးနွေးနိုင်တဲ့အချိန်မျိုးဖြန့်ပြီးမယ်ဆိုလည်းဖြစ်နိုင်တယ်။ဒါကြောင့်နိုင်ငံဒီအစိုးရအပြစ်တော်လကောင်အစိုးရအပြစ်နဲ့ပူပေါင်းဆောင်ပြစ်ခတ်ရစေတဲ့ပူပေါင်းဆောင်ရမယ်တတ်မတော်တော်လကောင်နောက်တစ်ခါကရှိနေပြီးတော့ကျွန်တော်တို့အခုလောလောဆယ်ဆယ်အခုရောက်နေတဲ့အဆင့်ထိမပါနိုင်သေးတဲ့ process မှမဝင်နိုင်သေးတဲ့တိုင်းပါလက္ခဏာကအဖွဲ့တွေရောဒီဖွင့်ပွဲပြီးလို့6လလောက်မှာပူပေါင်းဆောင်ရွက်နိုင်တဲ့နည်းလမ်းကိုဘက်ပေါင်းဆောင်ပေါ့ဗျာဒီစီနိုင်နိုင်ရယ်ဆိုရင်တော့ကျွန်တော်ထင်တယ်နောက်ဒုတိယအကျယ်နိုင်ငံဆွေးနွေးပွဲကြီးမှာတော့တကယ်လှလှပပနဲ့ပြည်ပြည်ဆုံးဆုံးဖြစ်မယ်လို့ကျွန်တော်အဲ့လိုမျှော်လင့်နေခဲ့
ကျွန်တော်ဤလဆက်နေနေချင်းပေါ့စီစဉ်ထားတဲ့ပြည်တော်စုငင်းချင်းညီလာခံကိုအကြံပေးတယောက်ဖြစ်တယောက်မဲ့ပို့တိုင်းရင်သားကောင်းဆောင်သူဖြစ်သူဥခွန်ဥက္ကာကိုကျွန်တော်ဆက်သွယ်ပေးမြန်းခဲ့တာပါကျွန်တော်တင်ထပ်ဦးပါခင်ဗျာ
သောတာရှင်တွေကြားခဲ့ရတာကတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းဖြစ်ပါတယ်ရှင
် VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇန်နဝါရီလ10ရက်တနင်္ဂနွေနေ့ညပိုင်းအတန်လွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအစီအစဉ်တွေကိုလိုင်းတိုမီတာ24 25 30နဲ့ 51 အပြင်လိုင်းလက်မီတာ190ရောကနေပြီးတော့လဲတိုးချက်ဖန်ယူနာဆင်နိုင်ပါတယ်အခုညပိုင်းဆက်လက်ထုတ်လွှင့်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့မြန်မာပြည်မှပေးစာများကဘာတလွားထူချာစံပြသတင်းများအစီအစဉ်ကိုကြားရမှာပါအခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပါမယ်ရခိုင်ပြည်နယ်အေးချမ်းတာယာနိုင်ပါအောင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမိုက်အင်ဂျင်နိုင်ကကိုကြီးတင်ဆက်ထားပါရရှင
်ပြီးခဲ့တဲ့ဇန်နဝါရီ10ရက်နေ့ကတမတော်ပိုင်မြဝတီသတင်းစာမှာလတ်တလောရခိုင်ပြည်နယ်မှာဖြစ်ပွားတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးဖော်ပြခဲ့ပါတယ်မြဝတီသတင်းစာဖော်ပြချက်အရဒီဇင်ဘာနောက်ဆုံးပတ်အတွင်းတပ်မတော်နဲ့ရခိုင်အေအေတပ်ဖွဲ့အကြားတိုက်ပွဲ15ကြိမ်လောက်ဖြစ်ပွားခဲ့ပြီးတပ်မတော်ဘက်ကတိုင်ရင်မှုတယောက်အပါအဝင်အရာရှိနဲ့စစ်သည်တချို့ကြဆုံခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းအေအေရခိုင်တပ်ဖွဲ့ဘက်ကကြဆုံတဲ့အလောင်း3လောင်းနဲ့လက်နက်ခဲယမ်းတွေသိမ်းဆည်းရမိတယ်လို့ဆိုပါတယ်သတင်းဖော်ပြချက်နောက်ဆုံးအပိုင်းမှာတော့တပ်မတော်အနေနဲ့အေအေတောင်းချမ်းသူတွေကိုအပြီးတန်ရှင်းလင်းတိုက်ခိုက်ချေမှုန်းသွားမယ်ဆိုပြီးဖော်ပြထားပါတယ်လူမျိုးရေးဘာသာရေးပြိပခတ်တွေမပြီးဆုံးသေးတဲ့ရခိုင်ပြည်နယ်မှာကုလတိုက်ပွဲတွေဖြစ်ပွားလာတာကြောင့်ရှေ့လျှောက်ရခိုင်ပြည်နယ်အေးချမ်းသာယာနိုင်ပါအောင်မလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။တပ်မတော်ရဲ့သတင်းထုတ်ပြန်ချက်အရအေးအေးရခိုင်တပ်ဖွဲ့ကို2009ခုနှစ်က KIO ကချင်ပြည်နယ်လွတ်လပ်ရေးအဖွဲ့ဌာနချုပ်လိုင်ဇာမှာစတင်ဖွဲ့စည်းခဲ့တယ်လို့ဆိုပါရယ်။စတင်ဖွဲ့စည်းစဉ်ကစနောက်ပိုင်းကာလတစ်လျှောက်လုံး KIA တပ်ဖွဲ့တွေနဲ့ပဲစီရေးအရာပူးပေါင်းဆောင်ရွက်တာမျိုးရှိခဲ့တာပါ။2015ခုနှစ်မက်ရှလကုံရောက်မှရခိုင်ပြည်နယ်ထဲမှာပြန်ပြီးအခြေချဖို့စ조사တာတွေ့ရပါတယ်။အဲ့ဒီအချိန်ဟာရှမ်းပြည်နယ်မှာဖုန်ကြားရှင်ဦးဆောင်တဲ့ကိုကန့်တပ်ဖွဲ့တွေကလည်းကိုကန့်နယ်မြေထဲပြန်ဝင်ရောက်ပြီးနယ်မြေတွေတင်ပိုက်ဖို့တိုက်ပွဲဆင်တဲ့ကာလလေးဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာပြန်လည်လှုပ်ရှားဖို့စ조사တဲ့ AA တပ်ဖွဲ့တွေနဲ့တက်မတော်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်လှုပ်ရှားမှုတွေပြန်ငြိမ်တက်သွားခဲ့ပါတယ်။အချိန်ကာလကြာမြင့်ပြီးအခုလိုဒီဇင်ဘာလကုန်ပိုင်းလောက်ရောက်လာမှရခိုင်ပြည်နယ်ကြောက်တော်ဘက်ကတိုက်ပွဲသတင်းတွေပြန်ထွက်ပေါ်လာတာပါအစောပိုင်းတက်မတော်ဘက်ကထွက်ပေါ်လာတဲ့သတင်းတွေအရတက်မတော်စစ်ကြောင်းခြုံခိုတိုက်ခိုက်ခံရပြီးတရင်မှုတယောက်အပါအဝင်အရာရှိစစ်သည်အတော်များများကြာဆုံးခဲ့တယ်လို့ဆိုပါတယ်ဒီလိုအထိနာသွားတဲ့အတွက်တက်မတော်ဘက်ကအဲ့ဒီတိုက်ပွဲဖြစ်ရာနေရာဘက်ကိုစစ်ကူတွေပို့ပြီးတာလွန်အင်အားနဲ့ပြန်တိုက်ခိုက်နေပြီလို့သိရပါတယ်တိုက်ပွဲတွေပြင်းထန်လာပြီဆိုတာနဲ့ပထမဦးဆုံးခံရတာကမြေစာပင်ပြည်သူတွေပါရာနဲ့ချီတဲ့ပြည်သူတွေနေအိမ်ကနေစွန့်ခွာထွက်ပြေးကြပါတယ်နောက်ပိုင်းဆက်ပြီးဖြစ်ပေါ်လာမှာကတော့စစ်ပွဲနဲ့ဆက်နွယ်တဲ့လူခွေရေးချိုးဖောက်မှုတွေပါအဲ့ဒီအတွက်အခုရခိုင်ပြည်နယ်ကြောက်တော်နဲ့မြို့တချို့မှာစစ်ပွဲဆန့်ကျင်ရေးဆန္ဒပြနေကြတာတွေ့ရပါတယ
်တကယ်တော့ရခိုင်ပြည်နယ်မှာလူမျိုးရေးဘာသာရေးကြောင့်ဖြစ်ပွားတဲ့ပြည်ပခန့်တွေငြိမ်းအေးသွားသေးတာတော့မဟုတ်ပါဘူးဒီကနေ့ချိန်ထိဒုက္ခသည်စခန်းမှာသိမ့်နဲ့ချီတဲ့လူတွေနေထိုင်နေရဆဲပါရခိုင်တိုင်းသားတချို့နဲ့ဘင်္ဂလီရိုဟင်ဂျာအများစုသူတို့မူလနေထိုင်ရာရက်ရွာတွေကိုမပြောင်းနိုင်ကြသေးပါဘူးတစ်ဆက်တည်းမှာပဲရခိုင်တိုင်းသားတွေနဲ့ဘင်္ဂလီရိုဟင်ဂျာတွေအကြဖြစ်ပွားနေတဲ့အမုန်းတရားတွေကလည်းပပျောက်သွားသေးတာမဟုတ်ပါဘူးအစင်မပြေရင်အချိန်မရွေးပြန်ပြီးပြဿနာတွေပဋိပက္ခတွေဖြစ်ပွားနိုင်တဲ့အနေအထားမှာရှိနေဆဲပါအဲ့လိုချိန်နေအောင်မှလက်နက်ကန်တိုက်ပွဲတွေဖြစ်ပွားလာရတာပါလည်းငါတက်ပွဲတွေဖြစ်ပေါ်လာတဲ့နဲ့ပတ်သက်ပြီးတမတော်နဲ့ရခိုင်နိုင်ငံရေးခေါင်းဆောင်တွေရဲ့အမြင်တွေကလည်းမတူညီပါဘူးတမတော်ဘက်ကငကိုကလေးကတိုင်းသားလက်နက်အဖွဲ့အစ်စ်တွေပေါ်လာမှအင်အားကြီးထွားလာမှမလိုလားပါဘူးဒါအပြင်ရခိုင်ပြည်နယ်လိုအမုန်းပွားနေကြတဲ့လူမျိုးစုနှစ်စုလူအုပ်စုနှစ်စုနေထိုင်တဲ့ဒေသမှာလူမျိုးစုတစုလက်ထက်လက်နက်တွေရောက်သွားရင်လက်နက်တပ်ဖွဲ့တွေတီထောင်ထားရင်အခြားတစ်ဖက်ကအင်အားစုတွေကလည်းအဲ့ဒီအခြေအနေကိုဒဏ်ပြန်နဲ့လှုပ်ရှားမှုတွေလုပ်ကင်လာမှကိုစိုးရိမ်ပူပန်နေတဲ့ပုံတွေ့ရပါတယ်
မြို့ချရခိုင်တိုင်းရင်းသားနိုင်ငံရေးသမားတွေကတော့အဲ့ဒီလိုမယူဆကြပါဘူးရခိုင်ပြည်နယ်မှာ AA တပ်ဖွဲ့ခြေကုပ်ယူဖို့စ조사တာကိုကချင်ပြည်နယ်မှာ KIA တပ်ဖွဲ့ရှိတယ်လို့ကရင်ပြည်နယ်မှာ KNU တပ်ဖွဲ့ရှိတယ်လို့ရှိတဲ့နယ်ဆိုတဲ့အနေအထားမျိုးကနေရက်ခံတာတွေ့ကြရပါတယ် အစိုးရနဲ့တက်မတော်ဘက်ကနေအခြားသောလက်နက်ကိုင်တပ်ဖွဲ့တွေလိုပဲအေးအေးကိုဒန်းတူသဘောထားစစ်ဆက်ညှိနှိုင်းမှုလုပ်စီကျင်တာပါရခိုင်ပြည်နယ်မှာလက်နက်ကိုင်တပ်ဖွဲ့တစ်ခုရှိနေလို့လက်နက်ကိုင်လှုပ်ရှားမှုရှိနေလို့ရခိုင်ပြည်နယ်တည်ငြိမ်ရေးထိခိုက်နိုင်တယ်ဆိုပြီးသဘောမျိုးထားတဲ့ခေါင်းဆောင်မျိုးကတော့မတွေ့မမြင်ကြရပါဘူးတကယ်တမ်းပြောရရင်မြမနိုင်ငံရေးရေးစီးကြောင်းဟာပြောင်းလဲစပြုနေပါပြီသမရဦးသိန်းစိန်တာဝန်ယူတဲ့ကာလကစတိုင်းပြည်မှာပြည်ရင်းစစ်ဆက်ဖြစ်နေရင်တိုင်းပြည်တိဆောက်ရေးမလုံနိုင်ဘူးတတိုင်းပြည်လုံးအပြစ်ရက်စဲဖို့လိုတယ်ပြည်ရင်းငြိမ်းချမ်းရေးတိဆောက်ဖို့လိုအပ်တယ်ဆိုတာကိုနားလည်စူးစမ်းခဲ့တာတွေ့နိုင်ပါတယ်ဒါပေမဲ့ကံမကောင်းအကြောင်းမလှစာပဲ KIA နဲ့တိုက်ပွဲတွေပြန်ဖြစ်ဖုန်ကြားရှင်ကလည်းကိုကတ်မှာတိုက်ပွဲတွေပြန်ဖော်အိန်းကြီးချင်းအင်အားကြီးတရုတ်နိုင်ငံနဲ့စကားတွေပြောရအခြေအနေမျိုးရောက်ခဲ့ရတာပါတစ်ဆက်တည်းငြိမ်းချမ်းရေးတည်ဆောက်မှုဖြစ်စဉ်ကလည်းချော့ချော့မွေ့မွေ့မဖြစ်ခဲ့ပါဘူးဒီလိုအခြေအနေအောက်မှာပဲအစိုးရဟာရွေးကောက်ပွဲကိုလွတ်လွတ်လပ်လပ်ကျင်းပပေးခဲ့တာပါတတိုင်းပြည်လုံးအတိုင်းအတာနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရခဲ့တယ်လို့ရခိုင်ပြည်နယ်မှာလည်းရခိုင်အမျိုးသားပါတီကအမတ်အများစုအနိုင်ရခဲ့တာပါဒီလိုအခြေအနေအောက်မှာတက်မတော်ဟာနောင်ပေါ်ပေါက်လာမယ် NLD အစိုးရနဲ့လက်တွဲပူးပေါင်းဆောင်ရွက်သွားမယ်ဆိုပြီးနိုင်ငံရေးမှာရာဂိုင်းနှုံးပြေပါဝင်ပတ်သက်ခဲ့တဲ့အခြေအနေကနေနောက်ကိုခြေလှမ်းဆုပ်လိုက်တာဖြစ်ပါတယ
်ပြောရရင်မြန်မာနိုင်ငံရေးဟာတိုက်တာခိုက်တာတွေထက်တွေးဆုံဆွေးနွေးပြည်သူကိုစီယုံဆိုတဲ့ဘက်စီကိုပြောင်းစားပြူလာနေပါပြီဒီလိုခြေနေအောက်မှာရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်တပ်ဖွဲ့တစ်ခုအခြေချနိုင်ရေးဆိုတာထက်နိုင်ငံရေးအရစီးပွားရေးအရရခိုင်တိုင်းသားတွေလက်ထက်လုတ်ပိုင်ခွင့်ပိုရလာအောင်အကြမ်းမဖက်တဲ့နီးနဲ့စ조사ခြင်းကသာလျှင်ပြည်내အေးချမ်းသာရေးနဲ့ဖွံ့ဖြိုးရေးကိုဆောင်ကျဉ်းပေးနိုင်မှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးလိုက်တာပါရှင်။ခုတော့လာမယ့်အင်္ဂါနေ့ညတရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဘာအကြောင်းအရာတွေကိုဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ။
ငါနီမှာဒီပါဘူးစီစဉ်နေတဲ့ငင်းချဲညီလာခံကိုအဓိကတိုင်းရင်းသားမဟာမိတ်အဖွဲ့တစ်ခုဖြစ်တဲ့ UNFC ကိုယ်စားလှယ်တွေမတက်ဖို့ဆုံးဖြတ်ထားပါတယ်။အစိုးရနဲ့အတိုင်းပြည်လုံးအပြစ်ခတ်ရစဲရေးလက်မှတ်ထိုးတွန်းကလည်းအဖွဲ့အားလုံးမပါ။ပြည်တော်စုအစ်ညီလာခံမှာလည်းစုံစုံညီညီမဖြစ်နိုင်ရတာဟာဖက်ဖက်ကသဘောထားတင်းမာလွန်းလို့လား။ငင်းချဲရေးကိုတကယ်ပဲမလိုချင်တဲ့သူတွေရှိနေလို့လား။ NLD ဦးဆောင်မဲ့အစိုးရတဲ့အတွက်ပြည်တွင်းငင်းချဲရေးမှာဘယ်လိုစိန်ခေါ်မှုမျိုးတွေရှိနေသလဲဆိုတာအခုလာမယ့်အင်္ဂါညတိုင်းရင်းလမ်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့တော်ရရှင်တွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1239382999လေးကိုခေါ်ဆိုပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားပါ။ဒါရိုက်လည်လံဆွေးနွေးတဲ့အချိန်မှာ VOE ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်ပါမယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါရိုက်လည်လံစီစဉ်ကကျေးဇူးပါခင်ဗျာ။
လာမယ့်အင်္ဂါနေ့ည9နာရီမှာဆွေးနွေးကြမှာပါရှင်။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေတင်းငွေနေ့ညပဲအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါရစေ။ခုတော့အပတ်စဉ်တင်ဆက်နေတဲ့မအေးတန်နာကျော်ရဲ့မြန်မာပြည်မပေးစာများကဏ္ဍကိုနားဆင်ကြရအောင်ပါရှင
်။မင်္ဂလာပါရှင်။ဗီဒီယိုကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြေးပေးမှာပါ။ပြီးတော့သောရရှင်ချင်းချင်းပေးပို့လာတဲ့မြတ်တာဒေးလက်ဆောင်ကိုလည်းအစီအစဉ်မဆုံးခင်မှာနားဆင်ကြရမှာဖြစ်ပါရရှင်။အခုတော့ VOA မြန်မာပိုင်းသောရရှင်နေ့တင်မှာနှုတ်ခွန်းဆက်လာတဲ့စာလေးတွေကိုပြောပြပေးချင်ပါတယ်နော်။မကွေးတိုင်းစလင်းမြို့နယ်အိုးတယ်ရွာမကကိုအောင်မျက်ဆက်ဆိုတဲ့သောရရှင်ကမင်္ဂလာပေါင်းနဲ့ပြည့်စုံသောနှစ်သစ်မှာ VOA ဝိုင်းတော်သားတွေအားလုံးကျန်းမာပါစေကြောင်းဆုတောင်းမေတ္တာပို့သအပ်ပါတယ်တဲ့ဟုတ်ကဲ့မင်္ဂလာရှိလာတဲ့နှုတ်ခွန်းဆက်စကားလေးပါပဲနော်စလင်းမြို့နယ်ဦးသည်ရွာမကကိုအောင်မျက်စက်ကိုအထူးကျေးဇူးတင်ပါတယ်ရှင်နှစ်သစ်မှာလည်း VOA Radio အစီအစဉ်တွေကိုဆက်ပြီးတော့နားဆင်အားပေးရုံမြင်သံကြားအစီအစဉ်တွေကိုလည်းကြည့်ရှုအားပေးစီစဉ်ပါတယ်နော်ပျော်ရွှင်သောနှစ်သစ်ဖြစ်ပါစေဆိုပြီးတော့စာရေးလာတဲ့တော်ရရှင်ကတော့အမြဲတမ်းစာရေးနေတဲ့တော်ရရှင်ကေမြင့်ဖြစ်ပါတယ်ဒီတော့ရှင်ကလည်း VOE ကိုအခုလိုမျိုးနှစ်သစ်နှုတ်ခွန်းဆက်လာတာပ
ါ VOE ရဲ့ထောက်ရပြည့်သက်တူအနေနဲ့2016နှစ်သစ်မှာမြန်မာနိုင်ငံသားတွေနဲ့အတူ VOE မိသားစုတွေအားလုံးလည်းကိုယ်စိတ်နှစ်ပါးချမ်းသာကြပါစေဘေးရန်ခတ်သိမ်းကင်းကျင်းကြပါစေဒေါသခတ်သိမ်းကင်းကျင်းကြပါစေ ဆင်းရဲခတ်သိမ်းကင်းကျင်းကြပါစေ။နှလုံးစိတ်ဝမ်းအေးချမ်းကြပါစေ။ဘဝရဲ့အောင်မြင်မှုအတိတ်တွေနဲ့ရှောက်လန်းနိုင်ကြပါစေလို့ VOA ပြည်သက်တူကဆုတောင်းမြတ်တာပို့သလိုက်ရပါတယ်
။ VOA ကိုစားရည်အမြဲတမ်းရေးတဲ့သောရရှင်ကေမြင့်နှစ်သက်ဆုမွန်ချွေလာတာဖြစ်ပါတယ်။ဒီသောရရှင်ကိုလည်းကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်နော်။ Happy New Year ဆိုပြီး VOA ကိုအင်္ဂလိပ်လိုအီးမေးလ်တစ်စောင်ပေးပို့လာတဲ့သောရရှင်ကတော့ရန်ကုန်တက္ကသိုလ်နိုင်ငံတကာဆက်ဆံရေးဘာသာရပ်အပါမခဒေါ်ရင်မျိုးသူဖြစ်ပါတယ်။ဒီသောရရှင်က Happy New Year VOA ဆိုပြီးတော့မင်္ဂလာနှစ်သစ်ပါ VOA VOA ဝိုင်းတော်သားတွေဖြစ်တဲ့ကိုကျော်ကျော်သိန်းဒေါခင်မျိုးသက်မတ်ဆူမောမတ်ခွာညိုဦးတန်းလွင်ထွန်းဦးကျော်ဇန်သာနဲ့ကိုသားညွန်ဦးနောက်ပြီးတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးနေတဲ့အစီအစဉ်တင်ဆက်သူတွေအားလုံးကိုဒီနေ့2016မှာအကောင်းတကအကောင်းဆုံးတွေအားလုံးရရှိပါစေကြောင်းဆုမွန်တောင်းလာပါတယ်ဆိုပြီးတော့စာရေးလာပါတယ်ဒီလိုမျိုး VOA ကိုနှုတ်ခွန်းဆက်လာတဲ့သောရရှင်တွေထဲမှာတော့နှစ်သစ်ဦးမှာလွတ်လပ်ရေးနေတူးနေမြက်ကိုအကြောင်းပြုပြီးတော့နှုတ်ဆက်ချင်ပါတယ်လို့ရေးလာတဲ့သောရရှင်ကမိထီလာကဦးစိန်မောင်ဖြစ်ပါတယ်
နှစ်သက်ဦးမှာလွတ်လပ်ရေးနေတူးနေမြက်ကိုအကြောင်းပြုပြီး VOA ကိုစာရေးသားလိုက်ပါတယ်။မြန်မာနိုင်ငံမှာ1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာနေချက်လက်အောက်ကနေလွတ်လပ်ရေးရခဲ့ပါတယ်။လွတ်လပ်ရေးရပြီးဒီလွတ်လပ်ရေးရဲ့အရာတာကိုစတင်မီးဆန်းနေတဲ့အချိန်မှာပဲဒီပြည်တွင်းစစ်ဒဏ်ကြောင့်မီးဆန်းနေတဲ့ငြိမ်းချမ်းရေးအရာတာလေးပြတ်ခဲ့ပါတယ်။ဒီနောက်1962ခုနှစ်လွန်ကာလတွေမှာစစ်အာဏာရှင်စနစ်အောက်ကိုရောက်ရပြန်ပါတယ်။နေချက်အောက်ကနေလွတ်လပ်လာတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေအနေနဲ့လွတ်လပ်ရေးရတယ်ဆိုပေမဲ့လည်းစစ်အာဏာရှင်တွေအောက်မှာလွတ်လပ်ရေးမရကြတော့ပါနှစ်ပေါင်း90ကျော်စစ်အာဏာရှင်စနစ်အောက်မှာလွတ်လပ်ရေးအရသာပျောက်ပြီးတော့စစ်အာဏာရှင်ကိုလိုနီအောက်ရောက်ခဲ့ကြပါတယ်2015ခုနှစ်လွန်မြောက်ပြီး2016ခုနှစ်အရောက်မှာတော့ဒီမိုကရေစီစနစ်အောင်ပွဲနဲ့68နှစ်မြောက်လွတ်လပ်ရေးနေ့မှာမြန်မာနိုင်ငံသူမြန်မာနိုင်ငံသားတွေလွတ်လပ်ရေးအရသာလွတ်မြောက်ခြင်းအကျိုးတရားတွေကိုခံစားကြရတော့မှာဖြစ်တာကြောင့်2016ခုနှစ်ကို Happy New Year လို့လှိုက်လဲစွာဟစ်ကြွေးကြူစူလိုက်ရပါတယ်ခင်ဗျာ VOA ဝိုင်းတော်သားများ Happy New Year ဖြစ်ကြပါစေ
ဟုတ်ကဲ့မိတ်ချီလာကဦးစိန်မောင်ကဒီဇန်နဝါရီလ4ရက်နေ့မှာကြာရောက်တဲ့လွတ်လပ်ရေးနေ့ကိုအကြောင်းပြုပြီးတော့ VOA ကိုအခုလိုမျိုးနှစ်သက်နှုတ်ခွန်းဆက်အစားလေးရေးပို့လာတာဖြစ်ပါတယ်ဒီသောရရှင်ကဒီ17လပိုင်းတုန်းကလည်းမြန်မာပြည်ကဘေးစာများကဏ္ဍကိုအစငတ်ခံဆန္ဒပြကြောင်းသားတွေနဲ့ပတ်သက်ပြီးတော့စာတစောင်ရေးပို့ခဲ့ပါတယ်17လပိုင်းမှာတော့ Happy New Year သချင်းတောင်းစာလေးလည်းရေးပို့ခဲ့ပါတယ် VOA ရဲ့ပြန်ကြားချက်တွေအခုထိပါမလားလို့အစာတွေမရောက်လို့လားပယ်ထားလိုက်ပြီလားဆိုပြီးတော့အစာရေးပြီးတော့မေးစင်ပါတယ်view ရဲ့မိတ်ဆွေအောင်ဦးစိန်မောင်စောင့်မြော်နေပါတယ်ဒီစာရရမရရောက်မရောက်တော့ပြန်ကြားပေးပါအဲ့တော့မှတော့ကအေးရပါလိမ့်မယ်တဲ့ဟုတ်ကဲ့ပါမျော်လင့်နေသူဆိုတော့ဒီတော်ရရှင်ဦးစိန်မောင်အတွက်ကျွန်မပြန်ကြားခြင်းပါတယ်နော်စာရရပါတယ်ရှင်နောက်ပြီးတော့အဲ့ဦးစိန်မောင်ပြောထားတဲ့ဒီ7လပိုင်းတော့ရေးတဲ့စာကိုလည်းကျွန်မလေးလိုင်းကနေပြန်ကြားပေးပါတယ်ဦးစိန်မောင်မကြားလိုက်တာများလားမသိပါနော်တော်ရရှင်နေရေးတဲ့စာတိုင်းကိုတော့အစာအဆောင်တိုင်းမပြန်ကြားပေးပါဘူး။ဒါကိုလည်းနားလည်လိမ့်မယ်လို့ထင်ပါတယ်နော်။အခုလည်းနှစ်သက်နှုတ်ခွန်းဆက်လာတဲ့အတွက်အထူးကျေးဇူးတင်ပါကြောင်းပြောချင်ပါတယ်ဦးစိန်မောင်ကြီး။ဒီလိုမျိုး VOA တော်ရရှင်နေစာရေးရေးပို့လာကြတဲ့အထက်မှာတော့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာရေးကိုလည်း VOA ကလက်ခံရရှိတာပါ။အဲ့ဒီထဲမှာဒီတစ်ပတ်ဖော်ပြခြင်းတဲ့စာတစ်စောင်ကတော့ကျွန်တော်နမ်မောင်မျိုးကပါဆိုပြီးတော့ရေးလာတဲ့တော်ရရှင်မကွေးတိုင်းဒေသကြီးနမ်မောင်မျိုးနဲ့ကပောင်းကုန်းကြီးရွာကတရားသမားဥက္ကမဝင်းဆိုတဲ့တော်ရရှင်ရဲ့အစာကိုပြောပြပေးခြင်းပါတယ်ဒီတော်ရရှင်ကနိုင်ငံတော်တိုးတက်ဖွံ့ဖြိုးရေးဒီမှာသူပါဝင်ပြီးတော့ဆောင်ရွက်ပေးခြင်းပါတယ်ဆိုပြီးတော့သူ့ရဲ့စိတ်ကူးတွေကိုအခုလိုမျိုးစာရေးပြီးတော့ပြောပြလာပါတယ
်အမှန်တရားထုံးကားစုမှုရေးအဖွဲ့တစ်ဖွဲ့ဖွဲ့ခြင်းပါတယ်ထိရောက်တဲ့ချင်းနှိမ်နည်းရေးနဲ့ခုခံအားကြဆင်းယောဂါကိုထိထိရောက်တိုက်ဖြတ်နိုင်တဲ့နည်းတွေအကြံပေးခြင်းပါတယ်ရည်ရလက်စစ်နဲ့ဆင်မြောင်းကွန်ရဲ့စီမံကိန်းအကြံပြုလှုပ်ဆောင်ခြင်းပါလေ။လေယာဉ်ပြည့်ရင်ပြောင်းလဲဖော်ထုတ်ရေးသစ်တောစိုက်ပျိုးမွေးမြူခြင်းအရေးအသွေးမြင့်တင်ရေးတွေအကြံပြုခြင်းပါလေ။အမေရိကန်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့ပို့ဆောင်ရေးယဉ်တမျိုးတီထွင်ဆန်းသက်လှုပ်ဆောင်ရေးအကြံပြုခြင်းပါလေ။ကမ္ဘာညီညာရေးနဲ့တကမ္ဘာလုံးအမြန်ဆုံးပြောင်းလဲတိုးတက်ရေးဖွဲ့စည်းပုံအုပ်ချုပ်ပုံအကြံပြုခြင်းပါလေ။ကျွန်တော်ဟာခေတ်ပညာတတ်မဟုတ်ပေမဲ့တွေးခေါ်အားဖြင့်ကောင်းပါလေ။ဘုံကြီးစာပါဠိဘာသာကိုကောင်းကောင်းတတ်ပါလေ။ဒေါန်ဆန်းစုကြည်အနေနဲ့အာနာနဲ့ဆာယက်စတန်တွေမြင်းမြဆန်းဆန်းမှန်မှန်ကန်ကန်ဖြစ်အောင်အမြန်ကြိုးစားလွှဲပြောင်းရယူတဲ့အကြောင်းပြောကြလိုပါတယ်။ဒေါန်ဆန်းစုကြည်ရဲ့ Federal မူဥပဒေပြင်ဆင်ရေးကိုအထူးထောက်ခံအားပေးခြင်းပါလေ။အာဂတိလဲစားမှုပပျောက်ရေးကိုတော့အရင်အစိုးရရဲ့အလွဲသုံးစားမှုတွေကိုဖော်ထုတ်ရေးယူပြီးမှသာနောက်လူတွေလည်းကောင်းနိုင်မယ်လို့မြင်ပါတယ်။ဒေါန်ဆန်းစုကြည်အနေနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးဝါဒသဘောတရားစံနှုန်းတွေကိုအများသိလွယ်ယုံအကျဉ်းချုပ်ရှင်းပြပေးစေခြင်းပါလေ
။ဒီတော်ရရှင်ကသူ့ကိုအကြံပြုပုဂ္ဂိုလ်ဖြစ်နေခန့်အပ်မယ်ဆိုရင်လေနိုင်ငံတော်ဖွံ့ဖြိုးရေးကိုစွမ်းစမ်းတမယ်ဆောင်ရွက်ပါမယ်လို့အာမခံပြောကြားခြင်းပါတယ်။မကွေးတိုင်းဒေသကြီးနမ်မောင်မြို့နယ်ကပောင်းကုန်းကြီးရွာကသောရရှင်ဥက္ကမောင်ဝင်းအခုလိုမျိုးသူ့ရဲ့ဆန္ဒကို VOE ကနေထုတ်ဖော်လာတာဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ Facebook စာမျက်နှာတွေမှာတုံ့ပြန်ရေးသားလာကြတဲ့အမှတ်ချက်စကားတွေကိုလည်းနောက်ပိုင်းမှာဝေမျှဖို့ရှိပါတယ်နော်။အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့အနောက်တိုင်းဒေးလီတပုတ်နဲ့ဖျော်ဖြေပေးကြပါရစေ။ဒီတစ်ပတ်တော့ Billboard Hot အဖြစ်ဆုံးတေးနံပါတ်100ဆင်းမှာနံပါတ်6ချိန်နေတဲ့သချင်းလေးနဲ့ဖျော်ဖြေပေးမှာဖြစ်ပါတယ်။21 pilot အဖွဲ့တည်ဆူထားတဲ့ straight out ဆိုတဲ့သချင်းလေးကိုသောရရှင်နဲ့နှစ်ခြိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြပါအောင်ရှင်။I wish I found some better sounds no one's ever heard. I wish I had a better voice and sang some better words. I wish I found some chords in an order that is new. I wish I didn't have to rhyme every time I sang. I was told when I get older all my fears would shrink. But now I'm insecure and I care what people think. My name's Blurry Face and I care what you think. My name's Blurry Face and I care what you think.Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out.Smell will take me back to when I was young. How come I'm never able to identify where it's coming from? I'd make a candle out of it if I ever found it. Try to sell it, never sell out of it. I'd probably only sell one. Maybe to my brother, 'cause we have the same nose, same clothes, homegrown, a stone's throw from a creek we used to roam. But it would remind us of when nothing really mattered. Out of student loans and treehouse homes, we all would take the ladder. My name's Blurry Face and I care what you think. My name's Blurry Face.And I care what you think. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Wish we could turn back time to the good old days when the mama sang us to sleep, but now we're stressed out. Used to play pretend, give each other different names. We would build.21 pilot အဖွဲ့တည်ဆူထားတဲ့ straight out ဆိုတဲ့တချင်းလေးကိုနားဆင်ကြကြရတာပါ။သရရှင်တွေအတွက်မြန်မာတန်စစ်စစ်တချင်းလေးတပုတ်နဲ့လည်းနောက်ပိုင်းမှာဖျော်ဖြေပေးဖို့ရှိပါတယ်နော်။အခုတော့ဒီ VOA ကနေပြီးတော့တင်ဆက်ပေးတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့သရရှင်တွေတုံ့ပြန်ရေးသားလာကြတာတွေကိုဝေမျှပေးခြင်းပါတယ်။ကျမတို့ပြီးခဲ့တဲ့သတင်းပကဖော်ပြပေးခဲ့တဲ့လိတ်ကျွန်းလူတက်မှုနဲ့ပတ်သက်ပြီးတော့အန်တီစုကိုလူတချို့ဘာကြောင့်တိုက်ခိုက်နေကြသလဲဆိုပြီးမေးခွန်းထုတ်လာတဲ့သောရရှင်လည်းရှိပါရဲ့ရှင်ဒီသောရရှင်ကတော့
ကိုနိုင်ငံသားတွေမတရားခံနေရတာဝင်းနေစောကိုကြည့်ရင်သိနိုင်ပါတယ်သူတို့နှစ်ယောက်ကဒေါနိုင်ငံကအခြေခံလူရန်းစားတွေသူများနိုင်ငံသွားရင်ဘလောက်အနှင်းခံရသလဲဆိုတာကိုကဘာသိအောင်ပြလိုက်တာပါပဲအဲ့ဒီမတရားမှုကြီးကိုဝိုင်းဝန်းအဖြေရှာမယ်လုတ်တင်တာကိုလုံးမယ်မရှိဘူးတခါလာလဲအန်ဒီစုတခါလာလဲအန်ဒီစုနဲ့အန်ဒီစုကပဲထိုင်းကအမိန်ချတဲ့တရားသူကြီးကြနေကြတာပဲအန်ဒီစုကပဲသာသမီချင်းကိုချင်းမစားသလိုမျက်နှာလွဲကဲပြစ်လုပ်နေသလိုပေါ့ဗျာအဲ့လူတွေနဲ့ကတော့နတ်စင်အောင်အိမ်ဆောက်နေသလိုပဲဗျဘာပဲဖြစ်ဖြစ်ဘာပဲလုပ်လို့အမားကိုမခံဘူးအဖြေကအန်ဒီစုစီမလားလိတ်ကျွန်းမလားမတရားမှုကြီးကိုရင်ဆိုင်နေရတဲ့ဝင်းနဲ့ဇော်ကြီးကိုတို့ရေအမြန်ဆုံးလုတ်ကင်းပါစေဗျဝင်းနဲ့ဇော်တို့ရဲ့အမေရီလဲရင်းတွေပူးပြီးတော့လောင်မြိုက်နေလောက်ပြီးတရားသဖြင့်ဖြစ်ပါစေလို့ဆုတောင်းပါတယ်ဗျာ
သောရရှင်နေရေးလာတဲ့အစားတွေကိုဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်တေးတောင်းလာတဲ့သောရရှင်နေကိုနောက်ပိုင်းမှာဆက်ပြီးတော့အလှည့်ပေးပါအောင်မယ်ရှင်ကျမတို့ view ရေမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရယ်ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်တေးတောင်းလာတဲ့သောရရှင်တွေအတွက်အချိန်ရောက်လာပါပြီ။ဒီတစ်ပတ်တိုက်တိုက်ဆိုင်ဆိုင်တေးတောင်းလာတဲ့သောရရှင်တွေကမြန်မာတန်စင်စစ်စစ်သချင်းလေးတွေပဲတောင်းလာတာပါ။ပထမတောင်းလာတဲ့သောရရှင်ကတော့ မုံရွာမြို့နယ်ကကိုအောင်ဆန်းကအရာတော်မြို့နယ်ဘောင်းကျရွာကမအေးအတွက်ပါဆိုပြီးတော့ဆောင်းနှင်းဖြူနဲ့ကိုချစ်သူတချင်တောင်းလာပါတယ်ရှင်။နောက်ထပ်သောရရှင်ကတော့မုံရွာမြို့နယ်တနက်ပင်စုရွာကကိုထမောင်ကမလှအတွက်ဆိုပြီးတော့လွှမ်းမိုးရဲ့နှင်းပြောက်တဲ့နှွေဆိုတဲ့တချင်လေးတောင်းလာပါတယ်။ဟုတ်ကဲ့ဒီတေးတောင်းတဲ့သောရရှင်နှစ်ယောက်စလုံးကတော့ဆောင်းနှင်းနဲ့ပတ်သက်တဲ့တချင်တွေတောင်းလာတာဖြစ်ပါတယ်နော်။နှစ်ယောက်စလုံးတောင်းဆိုထားတဲ့တချင်တွေမတူပေမဲ့လည်းဒီထဲကတယောက်ရဲ့တချင်ကိုထုတ်လွှင့်ပေးခြင်းပါတယ်။ဒီတိတောင်းတဲ့သောရရှင်နှစ်ယောက်လုံးရောတိတောင်းခံရတဲ့သောရရှင်တွေရော VOE တိချစ်ပရိသတ်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်ရှင်။ဇိုးဆန္ဒထွန်းတီဆိုထားတဲ့အဆောင်နှင်းမြူနဲ့ကိုချစ်သူဆိုတဲ့တချင်ကိုနားဆင်ခံစားကြည့်ပါဦးနော်
။မောနောင်နီကောဆောင်းနောင်ဆောင်းจุยล้วนลาเย็นเปียวนาคีดีเล็ดจินจูด้วยอยู่เช่นลูกยิ่งตาดีดีมองจาบ่มีอเปียวลาลานีเนมัวเต็มพวยรีตะเตยีอเปียวจินเปลี่ยนมองไม่เห็นไหนชินเด็ดแลมาเจอชวนจีสองนิ้วกวนจุย
ထွန်းသိဆိုထားတဲ့ဆောင်းနှင်းမြူနဲ့ကိုချစ်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်အစမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်
တနာကြောတင်ဆက်ထားတဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ခဲ့ရတာပါရှင်ခုတော့ကမ္ဘာတစ်လွှာထူးခြားဆန်းများသတင်းများစီစဉ်ကိုတင်ဆက်ပေးပါမယ်တရုတ်နိုင်ငံကဟာဘင်မြို့ကရေခဲပွဲတော်မှာရေခဲပပုထုတာရေခဲရေထဲမှာရေကူးတာမင်္ဂလာဆောင်ပွဲတွေကျင်းပတာမျိုးတွေလုပ်နေပါတယ်နောက်ပြီးချက်သမရနိုင်ငံမှာလည်းရေခဲမြစ်ထဲမှာရေစင်းကူးခဲ့ကြပါတယ်အခုလိုထူးခြားဆန်းများတဲ့သတင်းတွေကိုတော်ခင်မျိုးတက်တဲ့အတူကိုငင်းချန်တို့ကတင်ဆက်ထားပါတယ်ရှင
်တရုတ်နိုင်ငံအရှိမြောက်ပိုင်းဟာဘင်ဆောင်းရာသီပွဲတော်တွင်မှရေခဲတွေနဲ့ထုဆင်အလှဆင်ထားတဲ့ရင်သက်ရှုမောပေါ်ရာရုပ်ထုတွေအဆောက်အဦတွေကိုနှစ်ဆန်သူတွေတန်းနဲ့ချီးပြီးတွားကြည့်လေရှိပါတယ်။ဆိုင်ဘီးရီးယားနဲ့နယ်စပ်အစံဟေလောင်ချင်းပြည်နယ်ဟာဘင်ဟာတရုတ်နိုင်ငံရဲ့အချမ်းအေးဆုံးဒေသဖြစ်ပြီးရေခဲမှန်အောက်20ဒီဂရီဆဲလ်ဆီယပ်အထိအေးခဲ့တဲ့နေရာဖြစ်ပါတယ်။January 5ရက်နေ့ကနေ February လကုန်ထိကျင်းပတဲ့ဒီနှစ်ပွဲတော်မှာညအချိန်ရေခဲရုပ်ထုကြီးတွေကိုမီးထိုးပြီးအလှပြထားပါတယ်။တချို့ရေခဲအဆောက်အဦတွေဟာလာရောက်ကြည့်ရှုသူတွေအပေါ်မှာတက်ပြီးလှက်ပတ်ကြည့်ရှုနိုင်တဲ့အထိဒုရယ်ကကြီးမားလှပါတယ်။32နှစ်ဇက်တိုက်ကျင်းပလာခဲ့တဲ့ဟာဘင်ရေခဲပွဲတော်ကိုဒီနှစ်လူတသန်းခွဲလောက်ထိလာရောက်မယ်လို့ခန့်မှန်းထားပါတယ်။ရေခဲရုပ်ထုတွေထားတဲ့ area ပမာဏမီတာ9သိန်းခွဲပတ်လည်အကျယ်ထဲမှာရေခဲတန်ကုပမီတာ3သိန်း3000ကိုအသုံးပြုပြီးရုပ်ထုနဲ့အဆောက်အဦမျိုးစုံထုဆက်ပြသထားတာဖြစ်ပါတယ်
ဒီလိုရေခဲမှတ်အောက်ခိုက်ခိုက်တုံအောင်အေးတဲ့တရုတ်နိုင်ငံအရှေ့မြောက်ပိုင်း ဟာဘင်မြို့ကအေးခဲနေတဲ့ရေခဲရေထဲမှာပွဲတော်ရဲ့အစိပ်ပိုင်းတစ်ခုအဖြစ်ရေကူးပြိုင်ပွဲကိုလည်းထည့်သွင်းထားပါတယ်။နှစ်စဉ်ကျင်းပတဲ့ဟာဘင်ရေခဲရေကူးပြိုင်ပွဲမှာဒီနှစ်တော့တရုတ်နိုင်ငံတဝမ်းကရေကူးအသင်း45အသင်းကနေရေကူးသူ600လောက်ဝင်ပြီးရှင်ပြိုင်ကြပါတယ်။ဆောင်ဟွာမြစ်ထဲမှာရေခဲတုံးကြီးတွေကိုကံပေါင်းလိုခတ်ပြီးရေကူးကန်လှုပ်ထားတဲ့နေရာမှာပြိုင်ပွဲလုပ်ခဲ့တာပါ။အပြင်မှာရာသီဥတုရေခဲမှန်အောက်20ဒီဂရီဆယ်စီယပ်ရှိနေတဲ့အချိန်အေးဆက်နေတဲ့ရေခဲရေထဲမှာမတုံမလုတ်ရေကူးပြိုင်နေကြတဲ့သူတွေကိုလာရောက်ကြည့်ရှုသူတွေကလည်းရာပေါင်းများစွာရှိပါတယ်။ပြိုင်ပွဲဝင်သူတွေကိုအသက်အရွယ်လိုက်ခွဲခြားထားပြီးဒီနှစ်မှာပါဝင်ရှင်ပြိုင်သူအရေအတွက်တိုးလာပြီးအများဆုံးနှစ်တစ်နှစ်လည်းဖြစ်တယ်လို့ပြိုင်ပွဲစီစဉ်သူတွေကပြောပါတယ်။
ဟာဘင်ရေခဲပွဲတော်တွင်မှရေခဲမှန်အောက်20ဒီဂရီဆယ်စီယပ်အထိရှိနေတဲ့အချိန်မှာအမှတ်တရမင်္ဂလာဆောင်သူတွေလည်းရှိပါတယ်။ဒီနှစ်တော့တရုတ်နိုင်ငံနဲ့ယူကရိန်းနိုင်ငံကဇုံတွဲ15ရဲပေါင်းပြီးမင်္ဂလာပွဲကျင်းပခဲ့တာဖြစ်ပါတယ်။တချို့ဇုံတွဲတွေဟာဒီရေခဲပွဲတော်တွင်မှမင်္ဂလာပွဲကျင်းပဖို့အတွက်3လလောက်ကြိုတင်ပြီးစီစဉ်ခဲ့တာလို့ပြောပါတယ်။ရေခဲပွဲတော်ကြောင့်ဟာဘင်မြို့ကလေးပိုးပြီးထင်ရှားအောင်မြင်လာသလိုဒီပွဲတော်တွင်ကအစပြုလိုက်တဲ့အိမ်တောင်ရေးဟာလည်းပိုးပြီးအဆင်ပြေအောင်မြင်မယ်လို့လည်းလက်ထက်တဲ့ဇုံတွဲတွေကမျှော်လင့်ထားကြတာပါ
ဒီလိုအေးခဲနေတဲ့နှစ်သစ်ကူးစဆောင်းရသည့်အချိန်ရေကူးပြိုင်ပွဲကျင်းပတဲ့အခြားနိုင်ငံတစ်ခုကတော့ Chess သမ္မတနိုင်ငံပါနေ့နေ့ဖုံးလွှမ်းနေတဲ့ Prague မြို့ရဲ့အလှကိုလာကြည့်ကြတဲ့ကမ္ဘာလက်ခီးတဲ့တွေအနေနဲ့ချက်သမရနိုင်ငံဆောင်းရသည့်ရေကူးအသင်းကစီစဉ်တဲ့ရေကူးပြိုင်ပွဲမှာဝင်ပြီးရှင်ပြိုင်နိုင်ပါတယ်။ရေခဲအမှတ်အောက်10ဒီဂရီဆယ်စီယပ်အထိအေးတဲ့ရာသီဥတုဟာရေကူးလို့အသင်းတော်ဆုံးလို့ရေကူးအသင်းကသတ်မှတ်ပါတယ်။ဘရင်သုံးပါရေကူးပြိုင်ပွဲလို့နာမည်ပေးထားတဲ့ဒီပြိုင်ပွဲဟာခရစ်ယန်ဘာသာဝင်တွေရဲ့ Epiphany နေ့ဇန်နဝါရီလ6ရက်နေ့မှာကျင်းပတာပါ။ဒီနှစ်ပွဲဟာ6ကြိမ်မြောက်ပွဲဖြစ်ပြီးတော့ရေကူးသမား33ယောက်ပါဝင်ပါတယ်။ Prague မြို့လဲ Voltava မြစ်ထဲမှာ Charles မြစ်ကူးတံတားကနေပြတိုက်အထိကူးခတ်ရတာဖြစ်ပြီးတော့ရေကူးသမားအားလုံးရေထဲမှာ10မိနစ်ကနေ15မိနစ်လောက်အထိရှင်ပြိုင်ကူးခတ်ကြတာဖြစ်ပါတယ်ခင်ဗျာ
။ပါတော်ထူးခြားဆန်းမြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာပါရှင်ဒီကနေ့ညပိုင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင်မြောက်ကိုရီးယားရဲ့အခုနောက်ဆုံးနျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ခီးဝေးပြန့်တန်းနိုင်တဲ့အမေရိကန်ဘုံးကျဲလေယာဉ်တစ်စင်းဒီကနေ့တနင်္ဂနွေနေ့မှာတောင်ကိုရီးယားနိုင်ငံပေါ်ပြန်ဝဲခဲ့ပါတယ်နျူကလ িয়ার လက်နက်တွေသေဆောင်နိုင်စွမ်းရှိတဲ့B-52 ဘုံးကျဲလေယာဉ်ဟာအခြေဆက်ရာဂွန်းအနီးကစခန်းကိုမပြန့်ခင်တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့နယ်စပ်နဲ့82ကီလိုမီတာအကွာကအိုဆန်လေးတက်အခြေဆက်စခန်းပေါ်မှာပြန်ဝဲခဲ့တာဖြစ်ပါတယ်။အမေရိကန်ရုပ်ရှင်မင်းသားရှောင်ဘဲဟာနာမည်ကျော်မက္ကဆီကိုမူရစ်ယာစာဂျိုကွင်းအယ်ချာပိုဂူစမန်နဲ့ပြန်ပြီးအဖမ်းမခံရခင်လအတော်ကြာကလေးကမက္ကဆီကိုနိုင်ငံမှာသွားပြီးတွေ့ဆုံမေးမြန်းခဲ့တယ်ဆိုတာကိုစနေနေ့နှောင်းပိုင်းမှာ Rolling Stone Magazine ရဲ့ website ကဖော်ပြထားပါတယ်။ရေမင်းနိုင်ငံမြောက်ပိုင်းကနေစီမထားဆရာဝန်များအဖွဲ့ MSF ဖွင့်လှစ်ထားတဲ့စည်းကမ်းတစ်ခုကိုဒီကနေ့တနင်္ဂနွေနေ့ဒုံးကျည်တစင်ထိမှန်ခဲ့လို့အ ਨੇ စုံလူလေးဦးသေဆုံးခဲ့ပါတယ်။ Sara Khian Razak အရက်ကရှေယာဆေးရုံကိုဒုံးကျည်ထိမှန်ခဲ့တာဖြစ်တယ်လို့ MSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ တရင်အချင်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voidex Zonet ဖြစ်ပါတယ် VOA American အတန်းရဲ့မနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းတိုမီတာ24 30နဲ့40ရိုးကနေဖန်ယူနာဆင်နိုင်ပါတယ် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေကျမနန်းလောပါ
This program has come to you from the Voice of America, Washington.